သာသနာ့တက္ကະရီထောင်းတော်ရခုနှစ်ဆယ်ပြည့်နှစ်တည်င်းကျွတ်လာပြီးကျော်လေးနှစ်ညာညံကုန်တိုင်းချင်းမြင့်တိုင်းယုတ်နယ်ချောင်းကြီးတိုက်အတွင်တိထားသူသောအတ္တမဟာတัจ္ဇမုနိဘုရားယောဂဝါရောမြတ်ကြီးဘုရားကုသနီယပွဲတော်အထူးတရားပွဲဝင်ဆင်းရဲခြင်းပါပြုလို့အပ်သည်ဓမ္မသဘေအခန္ဓာ၌ဟောကြားအပ်တော်ဓမ္မအတိဖြင့်အကျိုးရှိရှိနေမည်တရားဒေသနာတော်ဒီကနေ့ညဓမ္မသဘေအခန္ဓာကိုရွှေဖုံတော်သခင်ရှင်တော်မြတ်ဘုရား၏မဟာကရုဏာကောင်အာယုပြုကတည်ကျူးဖွဲ့စွာအပ်သောဝန္ဒနာပနာမအာတိသဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပ္ပခောတိဟိပိယပမေယံကာလံကရောတောတိတုကရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကသတ္တာယောနာအထောဝိနည်းများစွာတတဝါဤချမ်းသာစေပါလိုလားတောင်းတကုန်ပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖျားသည်ကပ္ပဂောတိဟိပိကရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မြယံရေအတွက်တိုင်းတာဖော်ပြခြင်းကမစွမ်းနိုင်ပါသောကာလလေးအတင်ချင်းသိနေကဘာရှိကြလောကာလပတ်လုံးလောကဣဒယတတလောကဤအကျိုးစီးပွားအလုံးကအတိဒုက္ခရာနိဥ္စာအတချင်းလက်အင်္ဂါမေတ္တာကြီးမှသမိတာနှင့်တထာဇနိဆွန်ခြင်းကြီးဟုကျက်သီးထဝယ်ငါးသက်အစုအလုံးခဲ့ရသောမူရောကိုကရဏတော်ဖျားဖြစ်ရာဤတန်ကျုပ်ကိုအထုတော်မူရသည်ဖြစ်၍ခေရလက်ချင်းမျက်လုံးအသက်ဆုံးနှရဲ့နှလုံးစိတ်ဝံကုရောဤပြမင်းရဲ့သို့ကတော်ဘဝတဏ္ဍာချိန်ခံများစွာရောက်တော်မူခဲ့ရအရာလေးသည်မဟာကရုဏီကံတတ္တဝါများရေဝေတာကဲ့သို့တဏှာချိခင်မဟာကရုဏာရှင်ဖြစ်တော်မူသောတန္တနာဓာတဝိနည်းများစွာတတဝါဤချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသည်ဖြင့်နာထမြညာထွေရှင်တော်မြတ်ဗျာအာနမောယုတိပြောင်းပြောင်းမှကိုလျော်ဖြင့်ကရောယုကျုရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတတည်းဓမ္မအတိဖြင့်အကျိုးရှိအောင်နေမည်လို့လူဘဝရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမိမိတို့ဘဝမှာနေထိုင်တဲ့အခါအကျိုးရှိအောင်နေတတ်ဖို့အမတ္တမအရေးကြီးပါတယ်အကျိုးဆိုတာဒိဋ္ဌာဓမ္မိကအထမျက်မှောက်ဘဝမှာရတဲ့အကျိုးကတစ်မျိုးတံပရာဟိကထလို့ခေါ်တဲ့တမလုံးဘဝမှာရတဲ့အကျိုးလို့စာပေကျမ်းကများမှာဒီလိုအကျိုးနှမျိုးကိုသတ်မှတ်ပြထားတာရှိတယ်။အဲ့ဒီမှာမျက်မှောက်ဘဝမှာရရှိနိုင်တဲ့အကျိုးဆိုတာဒီဘဝမှာရှိတဲ့ဥစ္စာရတာနဲ့အကျိုးတစ်မျိုးပဲ။ယာဓုကုန်သိန်ဌာနန္တရရတာနဲ့အကျိုးတစ်မျိုးပဲ။ထူးခြားတဲ့ဂုံအည်သွေးတွေရတာလည်းတစ်မျိုးပဲစီးပွားဥစ္စာရတာလည်းပဲတစ်မျိုးပဲချမ်းချမ်းသာသာနေဖို့အခွင့်အရေးတွေရလာတာလည်းပဲဒီဘဝရဲ့အကျိုးလို့ဒီလိုပြောရတယ်။တမလွန်ဘဝအကျိုးဆိုတာကြတော့လူတိုင်းလူတိုင်းဟာဒီဘဝမှာအဆုံးသတ်ကြမှာမဟုတ်သေးလို့ရှင်။နောင်တမလွန်ဘဝဆိုတာရှိနေသေးတယ်။ရှိနေသေးသည့်အတွက်ကြောင့်ဒီဘဝအရေးတွေမစဉ်းစားဘဲနဲ့နောက်ဘဝအရေးကိုလည်းပဲစဉ်းစားရမယ်တဲ့။နောက်ဘဝအရေးအတွက်လည်းရှိသင့်ရှိတတ်တဲ့အကြောင်းတရားများ si ang lo ma kau ne jang diari mimi tan nama si ma nama ma kau nyu chana ya nai ne lo data damika ata nyama gua ma ya me ju tambra ika thalo kore tama nama ma nama ma ya nai ne ju de eri ju namyo lo ya si ang dhamma ati ne nevo lo re lo Ere lo dama adi ne, dama adi sura, diniyama dama sura, amma amma ku kwecha ti tain on, pobyo thare pura vyaswaye soma ton din je kule dama lo kholu ya re. Kaunso namyo ku, pita de tabawa de ari ye, Aju, ajang, so, kau ngerti ya, le, dhamma ngerti deh, lu, di lu biaya. Dhamma adi ne, bahwa ma aju si si nibu, bagi lu rong lu solusi, loka ma, bahwa deku ya lare kama, nibu thai bu ngak, nyu nyu si deh kong, Aju si de neni si de lu mimi dana ma aju me si de de neni si de aju aju do neni ga isu gua ma ma ro kau ma ye dama no gua ma ma kau de neni mi ole si de isu ban tan dara na psa lu aju si me ni bong neni mi o go gura mi aso ma so ma o ara pi ba e de lu ni da pu lu so ra du de ma Nyesi nalau siya dalu adinya ngalewe nam yoshi gulu ade de. Kura biasa aga anda tautama dwi sekhu yesi nalau siya bogo gongzong bogo lu. Dilo hodhara siya. Nyesi nalau sura. Lurai ma nyesi hata naune mauku nalau siya de. Adinya ngalewe jodu nalau siya me. Nalau si resura nafe miya me lu dafe dama miya wu lu di lu sulu. Ero nafe sura miya so piaga shen piaga. Lu loka lu ye lu shen la re kama. Ma ya di re si se osa re go ya go. Ya la re si se osa re ti nye go. Ti nye vi da si se osa re do te fu. Tinyin dade adinyan sore nyesi telone shibu lure tadi wa gonyu dwe na wa gonyu dwe kudu akudu bishi de bimi shibu kama ye yane pate de ti de pinya nyesi miyo ale we na ta du ade ma pilo rozo de ku ne de ku tei nyi biyo biya noga a joji Chosa me solution tandeya aju ga lila dwara de taja mo loka aju tandeya aju namyo longu mien na ende adi namyo ne tengwa peya me lo tilo solora. Ero taniya vien jo me solution lure ma siwa osa dote la dole kuchin de ya soyu pe pia dwa lo shi konyo chanda de ya de vivi soyu dwa na ende. Taja bo si bo yi be ka le do de ong lo ame ku chen de ya be ka le do de ong lo ame di lo so lo ra no ku chen de ya le do de ya me si bo le do de ya me na myo na sa do de chi bo a chan song ti mye ne ati pinya myo ko di niya ma myesi na long lo di lo kho ra si bo yi myesi shi ya me pinya yi dhamma yi ya myesi le shi ya me Dhamma ye yam yasi bhin dutte la re sipa ye ye. Sipa ye dutte mu ho chong ju bhiro. Chen sa re ta ma pye pya ong thay kwa bhiro bhiro. Dero so lo. Ken kao mi sipa ye myasi ro sipa ye. Dhamma ye yam yasi ma si hu so yi. Bhab shi ta ta le lo so lo shin. E sipa ya ye bhiyo bhaam so lo me so re. Dwe kho re wen la da de. Dhe ka thay na ya ma. Ede lo teng chang ma shi wu so lo shing ko chen te ya pia pia pi lo si kwa sha da te. ကိုချင်းတရားပြပြွားပြီးတော့ရလာတဲ့စေဘွားဥစ္စာမှာတည်ငြိမ်မှုနဲ့တည်ရဲမှုမရှိဘူးတဲ့ကြည့်လေလောကမှာလည်းပဲစေဘွားဥစ္စာတွေတချို့တိုးတက်လာတယ်သို့တော့အချင်းစာရိတ္တဘက်ကယိုရင်းသွားသည့်အတွက်ကြောင့်ရလာတော့စည်းစိမ်ဥစ္စာဟာလည်းပဲပျက်စီးဆုံးရှုံးသွားတတ်တယ်ကိုချင်းတရားပြတ်သွားလို့ရှိရင်စည်းစိမ်ဥစ္စာလည်းမတည်ငြိမ်ဘူးဒါကြောင့် economic progress နဲ့spiritual progress လို့ခေါ်တော့ဒီနှစ်ခုဟာထိန်းကြီးပြီးတော့ထားရမယ်ဒီနှစ်ခုထိန်းကြီးထားလို့ရှင်စီးပွားတုတ်တက်မှုလည်းခိုင်မြဲတယ်တစ်ဖက်ကလည်းပဲကိုချင်းတရားလည်းပဲခိုင်မြဲတယ်စီးပွားနဲ့ကိုချင်းတရားကိုထိန်းတယ်ကိုချင်းတရားနဲ့စီးပွားကိုပြန်ထိန်းတယ်ဒီလိုနှစ်ဖက်နဲ့တန်ရှုမြင်တတ်တဲ့ပညာမျက်စိရှိရမယ်လို့မြတ်စွာဘုရားကအဲ့ဒီတုတ်တာမှာဟောတယ်ဘာဖြစ်လို့လို့ဆိုတော့တဏှာရဲမှာနေတဲ့အခါမှာလည်းပဲချမ်းသာဒုက္ခရဖို့ဆိုတာကောင်းတဲ့အကြောင်းတွေဆောင်ရွက်နိုင်မှရတာပေါ့ဒါဖြင့်ကောင်းပြီဘဝမှာအကျိုးရှိရှိနေဖို့ဆိုလို့ရှိရင်ဘာစဉ်းစားရမလဲမိမိကိုယ်ကိုမိမိအမြဲတမ်းသင်္ကြန်ရမယ့်အချက်ကကထံဘူတ္တမေရတ္တိဓိဝဝိတေဝတံတိဘယ်လိုနည်းနဲ့နေ့ရက်တွေငါအဖို့ကုန်းနေတယ်လေဆိုတာလူတိုင်းလူတိုင်းတွေ့တယ်။ငါတနေ့တာတနေ့တာအချိန်ကုန်သွားတယ်လူဘဝလူတိုင်းလူတိုင်းဟာရနေတာမဟုတ်ဘူးလူဘဝရလာတဲ့နေရာလေတည့်ရက်ပြီးတည့်ရက်တည့်ရက်ပြီးတည့်ရက်အချိန်တွေကဖြတ်ကျော်လာခဲ့တာအေးဖြတ်ကျော်လာခဲ့တာတနေ့သားကနေပြီး10နှစ်သား10နှစ်သားကနေအနည်း20အနည်း20အနည်း30 40 50ဒီလိုဖြတ်လာခဲ့အဲ့ဒီဖြတ်လာခဲ့တဲ့ဖြတ်သန်းလာခဲ့တဲ့နှစ်တွေဖြတ်သန်းလာခဲ့တဲ့လတွေဖြတ်သန်းလာခဲ့တဲ့ရက်တွေဖြတ်သန်းလာခဲ့တဲ့နာရီတွေမှာဘယ်ပုံဘယ်နည်းကအချိန်ကုန်ခဲ့သလဲဒါကိုပြန်စဉ်းစားရမယ်ဘုရားမြတ်စွာကကထံဘုဒ္ဓတဘလို့နည်းဘလို့အချိန်နေနဲ့ရတ္တိဓိဝနေ့တွေညတွေဟာဝါရက်တွေဟာဝိတိဝတ္တတိငါမှာဂုံလုံးခဲ့တယ်လေဆိုတာစဉ်းစားပါစဉ်းစားလိုက်အဖြေဆိုတာထွက်လာတတ်တယ်ဟောအကျိုးရှိရှိအချိန်ကုန်နေတာလားအကျိုးမဲ့အချိန်ကုန်နေတာလားလောကရဲ့စီးပွားရေးတွေအတွက်အချိန်ကုန်နေတာလားဓမ္မရေးရလည်းအချိန်ကုန်တာလားဆိုတော့ကိုယ်အချိန်ကိုဇရာညှိပြီးတော့ကြည့်လိုက်လို့ရှိရင်အချိန်ကိုပဲပုံပင်နည်းအသုံးချနေတယ်ဆိုတာအဖြေတွေ့လာမှာပဲအဲ့ဒီအဖြေတွေးလာတဲ့အခါမှာခဏလို့လောကအကျိုးတဏှာအကျိုးဒီဘဝအကျိုးနောက်ဘဝအကျိုးဒီအကျိုးနှမျိုးလုံးအကျိုးရှိရှိကုန်ဘဝအရေးကြီးတယ်လို့ပြောလို့ဆိုပြီးစုပန်အကျိုးတစ်ခုတည်းတင်လုံးမှန်းပြီးတော့နေလို့ရှိရင်တဏှာအကျိုးကလင်းဟင်းသွားတာတဲ့တော့မကောင်းတဲ့ဘဝရောက်သွားလို့ရှိရင်ဒီဘဝချမ်းသာတော့လဲနောက်ဘဝမှာနှိမ့်တာဆုံးရှုံးသွားနိုင်တယ်ဒါကြောင့်ကိုနှစ်ဖက်စလုံးညှိပြီးတော့ကိုယ့်ကိုယ်ကိုအမြင်နှမျိုးနဲ့ချိန်ပြီးတော့နေရတေကိုကုံဆုံးစေရမယ်ဒါနေပုံနေပြီးတစ်ခုပဲအဲ့တော့လောကမှာလူတွေနေကြတယ်ကုသိုလ်ရအောင်နေပြီးဘယ်လိုနေမလဲဆိုတော့ပြုပြင်ပေးဖို့လိုအပ်တယ်ပထမနံပါတ်၁ကကုသိုလ်ရအောင်အကျိုးရှိအောင်လုပ်ဖို့ဆိုတာအကျိုးဆိုတာကောင်းကျိုးချမ်းသာတွေရဖို့အတွက်လိုအပ်တာအဲ့တော့ကောင်းကျိုးချမ်းသာတွေရဖို့အတွက်အချက်၄ချက်နဲ့ကိုယ့်ရဲ့စိတ်ဆွမ်းအားတွေကိုလေ့ကျင့်ပေးရမယ်အချက်၁ကဘာလို့ဆိုလို့ရှင်ငါစိတ်ထဲမှာငါတန်တန်မှာဒီဘဝရလာတဲ့အချိန်မှာကုသိုလ်စိတ်များများဖြစ်စေရမယ်ဆိုတဲ့အချက်ဘာဖြစ်လို့ကုသိုလ်စိတ်များများဖြစ်ရမှာလို့ဆိုကုသိုလ်ဆိုတာအစိုးတရားတွေကိုဖယ်ရှားပြီးကောင်းကျိုးတရားတွေကိုပေါ်ဆောင်ပေးနိုင်တဲ့သဘောဒါကြောင့်မလို့ကုသလကုသိုလ်ကုဆိုတာအစိုးတရားတွေကိုတလဖယ်ရှားပြနိုင်တဲ့စွမ်းအားရှိတဲ့သဘာဝတရားမျိုးအဲ့ဒီသဘာဝစွမ်းအားတွေဆိုတာဘာတွေပြောတာလို့ဆိုရင်အာလောဘတို့အာရောသတို့အာမောဟအာလောဘဆိုတဲ့ ကိုယ့်ရဲ့ပစ္စည်းကိုလောကမှာလူတွေဟာတယောက်ထဲနေတာမဟုတ်တဲ့အတွက်ကြောင့်ကိုယ့်ရဲ့ပစ္စည်းကိုအများနဲ့မျှဝေခံစားနိုင်ဖို့ပစ္စည်းကိုယ့်ပစ္စည်းကိုဘလောက်ဖယ်များများဆုပ်ကင်ထားတာမျိုးမဖြစ်ဘဲနဲ့အများနဲ့မျှဝေခံစားနိုင်အောင်ဆွတ်လွတ်နိုင်တဲ့သဘောတစ်ခုပေါ့နော်အာရောဒဆိုတာအများရဲ့အကျိုးကိုလိုလားတဲ့မေတ္တာအမောဟဆိုတာဘာလို့တင့်တယ်လဲလုံးတဲ့လားမလုံးတဲ့ဘူးလားသိတဲ့အသိပညာမျိုး။ဩအဲ့ဒီသဘောဝါတရားတွေအစိုးတရားတွေကိုဖယ်ရှားနိုင်တာဖြစ်လို့ကုသိုလ်လို့ခေါ်တယ်။အဲ့ဒီကုသိုလ်တရားတွေကုသန္တမှာဖြစ်အောင်လုပ်ရမယ်။ဘတ္တန္တမှာဖြစ်စေရမယ်။တတ္တာတရားတွေဖြစ်စေရမယ်။သီလတရားတွေဖြစ်စေရမယ်။တမာတိစွမ်းအားတွေဖြစ်စေရမယ်။အကောင်းဆုံးအကြောင်းကျိုးကိုခွဲခြားသိနိုင်တဲ့အသိပညာစွမ်းအားတွေကိုယ်တဏ္ဍမှာရင့်တန်ထွားချိုင်းစေရမယ်လို့စိတ်ထဲမှာဆုံးဆုံးဖြတ်ဖြတ်တဲ့အဋ္ဌံချက်တစ်ခုလို့ပါတာကိုစာပေကနိယမိတ်တာကုသိုလ်စိတ်တာဖြစ်အောင်လုပ်မယ်အကုသိုလ်မဖြစ်စေရဘူးလို့ဆိုတဲ့စိတ်ကို determination ပေါ့စိတ်ကိုဆုံးဖြတ်ပြီးတော့အဲ့လိုလုပ်ရမယ်လို့ဆိုအဲ့ဒါလို့စိတ်ကိုစောင့်ကြည့်ထားလိုက်လို့ရှိရင်တတိထားတတ်လာပြီးတော့ကိုယ်စိတ်ဟာကုသိုလ်ဖြစ်ဖို့ပဲကိုဥလှဲ့လာနောက်တစ်ခုကဘာလို့ဆိုလို့ရှိရင်ကုသိုလ်စိတ်ဖြစ်ဖို့အတွက်နောက်တစ်ခုလိုအပ်ချက်ကဘာလို့ဆိုရင်သမုဒ္ဒါဆိုင်အလေးအကျင့်ရနေအောင်ကျင့်ကြံရုပ်ကိုဆိုအောင်လို့ဘယ်နဲ့အေယာထားရင်ဘုရားအရှင်ရှိခိုးမယ်မျက်နှာသိမ့်မယ်ဘုရားရှိခိုးမယ်အလေးချက်တစ်ခုလို့ဘုရားရှင်မကိုပဲမနဲ့စာမစားဘူးအေးရထတာနဲ့ဘုရားရှင်ကိုမယ်ဘုရားကိုအာရုံပြုမယ်ကုသိုလ်စိတ်ဖြစ်အောင်လုပ်မယ်သို့မဟုတ်မေတ္တာပို့မိမိအိမ်သူအိမ်သားတွေကလည်းစပြီးတော့မိမိပတ်ဝန်းကျင်မှာရှိတဲ့တတ္တဝါတွေချမ်းသာဒုက္ခရကြပါစေစီးပွားဥစ္စာတိုးတက်ကြပါစေစသဖြင့်မေတ္တာပို့ကုသိုလ်စိတ်ဖြစ်အလေးအကျင့်တစ်ခုလုပ်ပေးရမယ်လို့ဆိုတာဒါကိုသမှုရာစိတ်နာလို့ပြောတာပဲအဝေးဖြစ်ဖြစ်လေ့ကျင့်ခန်းဆိုတာလုပ်ကြတယ် physical exercise ဆိုမနေ့စောစောလမ်းလျှောက်တဲ့ပုံကိုယ်တွေကျန်းမာရေးလေ့ကျင့်အောင်ဆိုမနေ့မှန်မှန်လမ်းလျှောက်ကြဒါလေ့ကျင့်ခန်းလုပ်တာအဲ့ဒီလေ့ကျင့်ခန်းလုပ်တယ်လို့ပဲနေ့စဉ်ဘဝမှာအကျိုးရှိဖို့အတွက်ကုသိုလ်ရေးရတယ်လေ့ကျင့်ခန်းလုပ်နေရမယ်လို့ဆိုမနေ့အချိန်မှာငါဘာလုပ်မလဲနေ့လည်းအားတဲ့အချိန်မှာဘာလုပ်မလဲညဘာလုပ်မလဲဆိုတဲ့အချင်းအခါအားလျော်စွာမိမိတဏ္ဍာမှာကုသိုလ်စိတ်တွေဖြစ်ပွားစေရမယ်အင်းရှင်မတွေဆိုလို့ရှိရင်ဥပမာပဲခမင်းချက်ရင်ဟင်းချက်ရင်လည်းပဲကုသိုလ်စိတ်ဖြစ်အောင်ဆောက်တည်ရမယ်ဩငါချက်ထားတယ်ဟင်းငါချက်ထားတယ်ခမင်းစားပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ကြပါစေပျော်ရွှင်ကြပါစေမေတ္တာထားတာအားလုံးချမ်းသာကြပါစေအများအတွက်ဆောင်ရွက်ပေးတဲ့စိတ်စေတနာတဲ့မေတ္တာဆိုတာဘယ်နေရာမှာထားဘယ်နေရာမှာဆိုထားလို့ရလဲမေတ္တာနဲ့တဏှာနဲ့မတူဘူးเนาะအရက်ထဲမှာတော့မေတ္တာနဲ့တဏှာကိုရောထွေးပြီးတော့သုံးမေတ္တာဆိုဒီမှာမိတ်ဆွေရဲ့စိတ်ဓာတ်ကိုမေတ္တာလို့ခေါ်တယ်ဒါမို့မေတ္တာဆိုတဲ့စကားလုံးကမိတ္တာဆိုတဲ့ပုဂ္ဂိုလ်လားမိတ္တသာအေတာမေတ္တာမိတ္တသာမိတ်ဆွေတငယ်ချင်းဤအေတာစိတ်ဓာတ်ဤဖြစ်ပေါ်လာတဲ့ဥစ္စာတွေဒါကြောင့်မေတ္တာမိတ်ဆွေရဲ့စိတ်ဓာတ်မိတ်ဆွေရဲ့တဏ္ဍာမှာဖြစ်ပေါ်လာတဲ့သဘာဝတရားမျိုးကိုမေတ္တာအဲ့တော့မိတ်ဆွေရဲ့တဏ္ဍာမှာဘာဖြစ်တုံးဆိုလို့ရှိရင်ကောင်းကျိုးလိုလားတဲ့စိတ်တွေဖြစ်တယ်လေမိမိနဲ့ခင်မင်နဲ့တငယ်ချင်းတွေကြီးပွားစေခြင်းနဲ့တိုးတက်စေခြင်းနဲ့ကြီးပွားတဲ့တိုးတက်တဲ့ကြာရင်ဝမ်းသာတယ်။ဟောဒီစိတ်ဓာတ်မျိုးဟာရံသူပေါ်မှာထားတဲ့စိတ်ဓာတ်မျိုးမဟုတ်ဘူး။အားလုံးပေါ်မှာအဲ့ဒီလိုမိတ်ဆွေစိတ်ဓာတ်ပွားနိုင်အောင်လုပ်တာမေတ္တာထားနိုင်တယ်လို့ပြောတယ်နော်။အဲ့တော့မေတ္တာဆိုတာရင်ထဲနှလုံးထဲမှာအမုန်းတရားတွေကိုဖယ်ရှားပြီးတော့အကျိုးလိုလားတဲ့စိတ်ဓာတ်မျိုးကိုမေတ္တာအဲ့တော့မေတ္တာပွားမယ်ဆိုလို့ရှိရင်ဘယ်ချိန်မှဆိုပွားလို့ရဆိုပါစို့မေတ္တာကလည်းပဲ တကယ်ကတော့မေတ္တာစိတ်ဆိုတာမနှောကံစိတ်ကလောက်ရမယ်ဟာပေါ့စိတ်ကလုတ်ပြီးတော့ခန္ဓာကိုယ်နဲ့ပြရတဲ့ကာယကံမေတ္တာမျိုးတွေရှိတယ်ဝစီကံနဲ့ပြရမယ်နှုတ်ကံနဲ့ပြောရမယ်ဝစီကံမေတ္တာမျိုးတွေရှိတယ်မနှောကံမေတ္တာဆိုတာစိတ်ထဲကတ္တဝါတွေချမ်းသာကြပါစေဝစီကံမေတ္တာဆိုတာတဦးနဲ့တဦးအကြံဉာဏ်ပေးတယ်ကောင်းတဲ့အကြံဉာဏ်ပေးတယ်ဟာဒီလမ်းတော့မသွားနဲ့ဒီလမ်းမှာအန္တရာယ်ရှိတယ်ဟာဒီနေရာတော့မနေသေးဘူးဒီလုံတော့မလုံသေးဘူးဒီလုံလုံရင်ကိုကောင်းတယ်ဟောအကြံဉာဏ်ပေးတယ်ဒါဝစီကံမေတ္တာလို့ခေါ်မေတ္တာစိတ်နဲ့အကြံကောင်းဉာဏ်ကောင်းနဲ့ပေးတယ်ဝစီကံမေတ္တာကာယကမေတ္တာဆိုတာသွားရင်လာရင်ကနေဆူးလေးတွေတွေ့ပေးဖယ်သွားတယ်အေးမတိုက်မခိုက်ပြီးကြပါစေနဲ့ကာယကမေတ္တာအိမ်မှာအလုပ်လုပ်ရင်းမှလည်းပဲထုတ်တူပဲနော်အိမ်လူအိမ်သားတွေချမ်းသာဖို့အတွက်ကိုကဆောင်ရွက်လုပ်ကင်ပြီးတော့ပေးနေတယ်ဆိုတော့ဒါကာယကမေတ္တာဖြစ်တယ်အဲ့တော့ကာယကမေတ္တာဖြစ်တယ်ဝစီကမေတ္တာဖြစ်တယ်မနောကမေတ္တာဖြစ်တယ်ဟောမေတ္တာကံနေနဲ့နေပြီဆိုလို့ရှိရင်ခုနကကုသိုလ်နဲ့နေတာပဲအကျိုးရှိတဲ့နေဒီကတော့ပြလို့ပြောဝေယဝိသလုံရင်ဘယ်နေရာမှာပဲဖြစ်ဖြစ်စိတ်ဓာတ်ကိုဖြူစင်အောင်ထားပြီးတော့နေမယ်ဆိုလို့ရှိရင်ကောင်းကျိုးချမ်းသာတွေကဖြစ်ပွားစေတာအချိန်ဆိုတာရွေးစရာမလိုဘူးအခါဆိုတာလည်းရွေးစရာမလိုဘူးဘယ်နေရာမှာပဲဖြစ်ဖြစ်မိမိစိတ်ကလေးကညှပ်ပြီးတော့နေတာဒါကြောင့်မလို့ကတဏ္ဍာမှာကုသိုလ်တွေပဲများများဖြစ်စေရမယ်မြင်မြင်တည်းကမေတ္တာပွားနိုင်ရမယ်လို့နိမိတလို့ဆိုတဲ့ determination နောက်တစ်ခုကပရိနာမအမြဲတမ်းကိုယ်စိတ်လေးကကောင်းတဲ့ဘက်ကိုညွတ်နေအောင်နေခြင်းပြရ။ဆိုပါစို့ကောင်းတဲ့ဘက်ညွတ်နေအောင်ဆိုလို့ရှိရင်တယောက်ထဲမှာအေးအေးဆေးဆေးနေမိပြီဆိုလို့ရှိရင်ဘာတွေအတွေးများတယ်လဲကိုယ့်ကိုယ်ချက်ကလောက်ကြည့်။နော်မင်ဒရချက်ကတော့ကိုယ့်ကိုယ်ကိုစစ်စစ်ကြည့်။အဲ့တော့ကိုယ်စိတ်လေးကကောင်းတဲ့ဘက်ကညွတ်နေစေရမယ်။မကောင်းတဲ့ဘက်အညွတ်များနေလို့ရှိရင်အကောင်းတဲ့ဘက်ကိုညွတ်စေရမယ်လို့ဆိုပြီးစိတ်ကလေးကိုအမြဲတမ်းကောင်းတဲ့ဘက်ကိုဦးလှည့်ပေးနေရမေတ္တာပွားဖို့ဦးလှည့်ပေးရမယ်ကောင်းကျိုးချမ်းသာလိုလားတဲ့စိတ်တွေဖြစ်ပွားဖို့ဦးလှည့်ပေးရမယ်ကုသိုလ်တရားရဖို့ဦးလှည့်ပြီးတော့ပေးရမယ်ဒါလေ့ကျင့်ပေးလို့ရှိရင်ဖြစ်ပါတယ်နောက်တစ်ခုကတော့နှလုံးသွင်းတရားနှလုံးသွင်းစဉ်းကျင်မှုကအလွန်အရေးကြီးတယ်ဒါကြောင့်မို့ဘုရားမြတ်စွာဘုရားဒီနှလုံးသွင်းစဉ်းကျင်တာကိုယောနိသုံးမနတိကာရ wise attention နော်မှန်မှန်ကန်ကန်စဉ်းစားတာအသိဉာဏ်နဲ့စဉ်းစားတာလိမ္မာပန္နတ်စွာစဉ်းစားတတ်တာဒါကိုယောနိသုံးမနတိကာရလို့ခေါ်တယ်။ဘယ်ကိစ္စပဲဖြစ်ဖြစ်ယောနိသုံးမနတိကာရမထားနိုင်လို့ရှိရင်ကုသိုလ်ရကြမှာရကုသိုလ်လုံနေတောင်မှကုသိုလ်မရတတ်ဘူးတဲ့ကုသနာမှာကုသိုလ်ဖြစ်အောင်မှာယောနိသောတတိကာရရှိရမယ်။ဒါကြောင့်မို့စာပေကျမ်းကမှာရေကိစိကုသလဓမ္မာသဗ္ဗေတိယောနိသောတတိကာရမူလကကုသိုလ်မှန်တယ်ညယောနိသောတတိကာရပေါ်မှာအခြေခံတယ်လို့ဒီလိုမြတ်စွာဘုရားဟောတာ။အဲ့တော့ယောနိသောတတိကာရဆို wise attention ပဲ။ဆိုပါစို့ဒေါသထွက်เสียကိစ္စလေးတစ်ခုလူတယောက်နဲ့ပတ်သက်ပြီးတော့ဒေါသထွက်เสียကိစ္စလေးတစ်ခုကို့အနိပါဝန်းကျင်နဲ့ပတ်သက်ပြီးဒေါသထွက်เสียလေးကိစ္စတစ်ခုကြောင့်ကျန်ကျန်ထန်ထန်စကားပြောမိပဲဆိုရင်ဆင်ញင်ကြည့်လိုက်ဩကျန်ကျန်ထန်ထန်ပြောတဲ့စကားငါပြောရင်လည်းမကြိုက်ဘူးငါလည်းကြိုက်မှာမဟုတ်ဘူးသူပြောလည်းသူလည်းကြိုက်မှာမဟုတ်ဘူးအဲ့တော့ချိုးချိုးသာသာပြောပြီးတော့သူ့ကိုဖြောင်းပြတာကောင်းတယ်ဆိုတော့ဒါယောနိတော်တတိကလားကျန်ကျန်ထန်ထန်ပြောလိုက်တဲ့စကားသည်တစ်ဖက်သားကိုနုညံ့မသွားစေပို့ပြီးတော့ကြမ်းတမ်းသွားစေပြောတဲ့ပုဂ္ဂိုလ်ကလည်းကြမ်းတမ်းတယ်နားထောင်ရတဲ့ပုဂ္ဂိုလ်ကလည်းစိတ်ထဲမှာကြမ်းတမ်းသွားအဲ့ဒီနှစ်ခုကိုနှလုံးသွင်းဆင်ញင်လိုက်လို့ရှိရင်ယောနိသောဝနတိကာရနဲ့ဆင်ញင်စဉ်းစားကြည့်လို့ရှိရင်ဩငါ့ကိုကျန်ကျန်ထန်ထန်ပြောရင်ငါကြိုက်သလားမကြိုက်ဘူးငါမကြိုက်လို့ရှင်သူလည်းမကြိုက်ပေဘူးအဲ့တော့ငါကျမ်းနဲ့တဲ့စကားကိုမျောဘူးလူညံ့တဲ့စကားနဲ့ပြောမယ်အကျိုးရှိအောင်ပြောမယ်လို့ဟောတယ်လို့တစ်ဖက်ကနေတွေးပြီးတော့ဆင်ញင်လိုက်လို့ရှင်ဒီလိုဆင်ញင်တာနှလုံးသွင်းတာကိုယောနိသောမနတိကာရလို့ခေါ်တယ် ဘယ်ရာဘယ်ဖြစ်ဖြစ်တစ်ဖက်ကနေကြည့်ရင်ဒေါသထွက်เสียဖြစ်ပေမဲ့လို့တစ်ဖက်ကကြည့်ရင်ယေရှုတင်เสียမျိုးရှိတတ်တယ်အဲ့တော့ဒေါသဖြစ်မဲ့ဘက်ကနေမစင်စားနဲ့ယေရှုတင်เสียဘက်ကစင်စားအမြဲတမ်းအဲ့ဒါလို့စင်စားရင်ဘာအကျိုးရှိတုံးလို့ဆိုရင်ကုသဏ္ဍာန်မှာအမုန်းတရားခင်းခြင်းအကျိုးရှိတယ်ပေါ့ရင်နဲ့နှလုံးထဲမှာအမုန်းခင်းပြီဆိုလို့ရှိရင်စိတ်မချမ်းသာပဲဘူးလားစိတ်ထဲမှာကြည်နီးရဟုတ်ကဲ့ရင်နဲ့နှလုံးထဲမှာအမုန်းကင်းလို့ရှိရင်စိတ်နှလုံးဟာကြည်နင်းအေးမြတ်ဒါလက်တွေ့ရတဲ့အကျိုးတစ်ခုဘုရားမြတ်စွာဟောတဲ့တရားသမားတွေဆိုတာလက်တွေ့ကျင့်သုံးလို့ရတဲ့တရားတွေဘဝနေနည်းတွေ way of life လို့ခေါ် the way of life ဘဝတစ်ခုကဘယ်ပုံပဲနည်းနေရမယ်ဆိုတာမြတ်စွာဘုရားကဟောတာအိတဲကြောင့်မလို့ကုသိုလ်ဖြစ်ဖို့ရာအတွက်ဟောဒီအချက်၄ချက်ဟာအရေးကြီးတယ်တဲ့စိတ်ကို determination တန်ဋိဌာန်ချထားရမယ်ကုသိုလ်ပဲဖြစ်အောင်လုပ်မယ်လို့တန်ဋိဌာန်ချထားရမယ်အမြဲတမ်းကုသိုလ်ဘက်ကိုစိတ်ညွတ်ထားရမယ်လေးချင်းကန်ယူရမယ်ကုသိုလ်စိတ်ကိုအမြဲတမ်းလေးချင်းပေးရမယ်နောက်တစ်ခုကယောနိတော်မြတ်ဒီကာရဆိုတဲ့မှန်ကန်တဲ့နှလုံးသွင်း wise attention ရှိရမယ်။အဲ့ဒါဆိုလို့ရှိရင်အကုသိုလ်တွေနည်းသွားပြီးတော့ကုသိုလ်တွေများလာ။ကုသိုလ်တွေများလာခြင်းအပြင်ဘဝတစ်ခုအရာရာမှာအဆင်ပြေလာပြီးတော့ဒီဘဝမှာလည်းကောင်းကျိုးချမ်းသာတွေရနိုင်တယ်။နောက်ဘဝမှာလည်းကောင်းကျိုးချမ်းသာတွေရတယ်။နှစ်ဖက်အကျိုးရှိအောင်လုပ်။အလုပ်တစ်ခုလုပ်လို့ရှိရင်ပြင်ပန်းလာတဲ့အခါအိုးငါကြီးပဲလုပ်တာသူတို့ကတော့အေးအေးဆေးဆေးနေစိတ်တိုးတယ်ဟော။ဒီလိုစဉ်းစားလိုက်လို့ရှင်ဩငါလုတ်ပေးတာငါတတ်နိုင်လို့ငါလုတ်ပေးတယ်ငါလုတ်ပေးသည့်အတွက်ကြောင့်အများချမ်းသာသွားရင်စိတ်ကြည်လူရဒီလိုတစ်ဖက်ကစဉ်းစားလိုက်လို့ရှင်ငါအများတွေလုတ်ပေးပြီအဲ့ဒါလို့ဟိုဘက်ကစဉ်းစားဒီဘက်ကစဉ်းစားမှန်ကန်တဲ့ဘက်ကတွေးလိုက်လို့ရှင်ကုသိုလ်ဖြစ်เสียအရှိတယ်เนาะမှန်ကန်တဲ့ဘက်ကတွေးလိုက်လို့ရှင်အကုသိုလ်ဖြစ်သွားပြန်လူရတန်းတာတွေနဲ့ပတ်သက်လို့ရှင်လည်းပဲဒီတိုင်းပဲလူရတန်းတာတွေအလူကံပုဂ္ဂိုလ်တွေနဲ့ပတ်သက်လာလို့ရှင်လည်းစိတ်ထဲကနှလုံးသွင်းတတ်ဖို့အရေးကြီးတယ်နော်စိတ်ထဲကနှလုံးသွင်းတတ်ဖို့အရေးကြီးတယ်စိတ်ထဲကနှလုံးမသွင်းတတ်ဘူးဆိုလို့ရှင်အကုသိုလ်ဆိုတာဖြစ်လာတယ်ဒါကြောင့်မို့လို့လူပြီးတမ်းပြီဆိုလို့ရှင်လည်းမိမိအနေနဲ့လူရာဆိုတာကိုယ့်အတွက်လူရာမဟုတ်ဘူးသူပုဂ္ဂိုလ်ရဲ့အကျိုးစီးပွားကိုလိုလိုက်လိုလားလို့လှူတာသူစိတ်သူပုဂ္ဂိုလ်ရဲ့ဖောက်ပြန်မှုကြောင့်ကိုယ်အစိတ်ထဲမှာတမျိုးဖြစ်တာမျိုးမဖြစ်စေရဘူးပေါ့ဒါကသူ့ဘာသူဖြစ်တာကိုယ်နဲ့မဆိုင်ဘူးကိုကကိုယ့်ရဲ့ယင်နဲ့နှလုံးထဲမှာစိတ်ဟာဖြူရှင်တန်ရှင်းရမယ်ဒါကြောင့်မလို့ဘုန်းကြီးတို့ဆောင်းဘုတ်ကလေးတစ်ခုလှုပ်တာစိတ်ဖြူရှင်အောင်ထားကိုယ့်အတွက်စိတ်ဖြူစင်အောင်ထားစိတ်ဖြူစင်အောင်ထားဆိုတာအများပေါ်မှာကိုကဘယ်တော့မှမကောင်းတဲ့စိတ်နဲ့မလုပ်ဘူးကောင်းတဲ့စိတ်နဲ့ပဲကိုကြီးဆောင်ရဲမှာစိတ်ဖြူစင်အောင်ထားလောဘတွေလည်းအောင်လုပ်မယ်ဒေါသတွေလည်းအောင်လုပ်မယ်မောဟဆိုတဲ့အမှန်မသိတဲ့သဘာဝတရားတွေလည်းအောင်လုပ်မယ်စိတ်ကိုဖြူစင်အောင်ထားမယ်ကိလေသာအညစ်အကြေးတွေအပူပိုင်းတွေကင်းအောင်နေမယ်စိတ်ဖြူစင်အောင်ထားအများကောင်းမှုကြိုးစားအင်္ဂလိပ်လိုကြတော့ keep your mind pure be good to others keep your mind pure ကိုယ့်ရဲ့စိတ်လေးကိုဖြူစင်အောင်ထားပါစိတ်မညစ်ညူးစေပါနဲ့ကုသိုလ်တရားနဲ့ရှင်တွဲနေတဲ့စိတ်ဟာဘယ်တော့မှညင်သွားတဲ့စိတ်မဟုတ်ဘူးအကုသိုလ်နဲ့တွဲလာတဲ့စိတ်ဟာညင်သွားတဲ့စိတ်ပဲလောဘနဲ့တွဲတွဲဒေါသနဲ့တွဲတွဲမောဟနဲ့တွဲတွဲမမာနတွေနဲ့ပဲတွဲတွဲအိဒါမစ္စရိယတွေနဲ့ပဲတွဲတွဲငါဆိုတဲ့မမာနတွေနဲ့တွဲစိတ်ဟာညင်ညူးတယ်လို့ခေါ်တယ်နော်အဲ့ဒါလို့ညင်ညူးစေတတ်တဲ့သဘာဝတွေနဲ့မတွဲပဲနဲ့စိတ်ကိုဖြူစင်အောင်ထား Be good to others သူများကကိုယ့်ကိုကောင်းမြတ်မှာကောင်းမယ်ဒါကိုယ်ကကောင်းရမယ်ဒါလို့ဆိုတော့ဖះလောင်းနေတာသူ့ဘုံဘလောက်မကောင်းကောင်းသူကောင်းအောင်လုပ်တယ်နော်သူက အခုဒီမြန်မာစကားရှိတယ်လို့ပေါ့ဘသူတရားပြက်ပြက်ကိုမပြက်စင်တယ်လို့ထင်လို့ရှိတယ်လေအဓိကကိုမပြက်ဖို့အရေးကြီးတယ်ဘုရားလောင်းရဲ့စိတ်ဓာတ်ကိုကြည့်အလုံးကြားဖို့ကြပါလိမ့်မယ်950ဆက်ထဲမှာနေပုံနိုင်ကြီးတယောက်ဟာမတော်တဆခြိုက်ကြီးထဲမှာချော်ကြသွားလို့ဘလို့မှမတက်နိုင်တော့ဒုက္ခရောက်ပြီးသိဆုံးရမယ့်အနေအထားမျိုးအင်မတန်အားကြီးတဲ့မြောက်ကြီးတစ်ကောင်ကထိုပုံနာကြီးရဲ့အဖြစ်ကိုသနာပြီးတော့အဲ့ဒီပုံနာကြီးကိုကြောက်ထဲကနေသူကိုယ်တိုင်ကြောပို့ပြီးတော့အပေါ်ရောက်အောင်တင်ခဲ့တဲ့ဇာလံဘလောက်ထိအောင်သူပင်မန်းသွားတယ်လဲဆိုလို့ရှိရင်မြောက်ကြီးကအပေါ်ရောက်သွားတာနဲ့ဟောဟဲဆိုင်ပြီးတော့ပုံနာကြီးကိုအပေါ်တင်သစ်ပင်ရိပ်မှထားပြီးပုံနာကြီးရဲ့ပေါပေါ်မှာသူကမောလောင်းအကြီးတော့လှဲ့အိပ်ပြီးအိပ်ပျော်သွားတဲ့အနေအထားမျိုးကိုရောက်သွားတယ်ပုံနာကြီးရဲ့ဒုက္ခကိုသူကဲတင်လိုက်အဲ့ဒီအချိန်မှာပုံနာကြီးရဲ့စိတ်ထဲမှာဘာဝင်လာတော့ဆိုလို့ရှိရင်ဒီလူကကောင်းတဲ့စိတ်မဝင်ဘူးမကောင်းတဲ့စိတ်မဖြူစင်ဘူးဆိုတာအဲ့ဒါမျိုးပြောတာစိတ်မဖြူစင်တော့သူကဘလို့တွေးတော့ဆိုရင်အေးငါအိမ်ပြန်သွားလို့ရှိရင်လက်ကြည့်ပဲဘာမှမပါဒီမြောက်ကြီးကလည်းအခုအိပ်ပျော်နေပြီအနန္တရှိတဲ့ကြောက်တုံးကြီးနဲ့ခေါင်းထုမြောက်မြောက်သားကိုယူသွားမယ်ဆိုရင်အင်းကသားမယားတွေစားရမယ်လို့သွားတွေးတယ်သူမြောက်ကြီးရဲ့ခြေဆုကိုမတွေးဘူးမြောက်တက်ပြီးတော့မြောက်သားကိုယူသွားခြင်းနဲ့အဲ့ဒါမဖြူစင်တဲ့စိတ်လို့ခေါ်တာပေါ့နော်အဲ့ဒါနဲ့အနန္တရှိတဲ့ကြောက်တုံးနဲ့ကောက်ပြီးတော့မြောက်ကြီးရဲ့ခေါင်းကိုထုလိုက်တယ်ကားလျော်သွားမြောက်ကလည်းခေါင်းကွဲသွားပြီမဲ့လို့မသိဘူးလမ်းဖြန်ပြီးတော့တစ်ပင်ပေါ်တက်ပြေသို့တော့မြောက်ကြီးရဲ့စိတ်ဓာတ်ကဘလောက်ကောင်းတော့ဆိုလို့ရှိရင်အေးငါကကယ်ရကယ်ပြီမဲ့လို့သူကငါ့ပုံမှာဒီလိုပြင်မှားတယ်သို့တော့ငါကယ်တင်ရေးကိစ္စမပြီးသေးဘူးသူကလမ်းပြောင်းနေပြီဘယ်နည်းနဲ့မှဒီတောထဲကထွက်နိုင်မှာမဟုတ်ဘူးအဲ့တော့ငါသူ့ကိုဆုံးမိတီအောင်ကူညီမယ်လို့ဆိုပြီးတော့ဒါပေမဲ့လို့ तू ဟာငါပေါ်မှာကောင်းကျိုးမလိုလားတဲ့ပုံကိုဖြစ်နေတဲ့ကြောင့် तू နားတော့ငါနေလို့မဖြစ်ဘူးဆိုပြီးတော့ယောက်ျားကပြောတယ်ငါတလောက်ကဲတင်တာတောင်မင်းကငါ့ကိုဒီလိုထားတယ်ဒါပေမဲ့လို့မင်းကိုငါဆက်ပြီးတော့ကဲပါမယ်ဒါပေမဲ့လို့မင်းနားတော့ငါမကန်ရဲတော့ဘူးငါကသစ်ပင်တပင်ကနေတပင်ခုံပြီးတော့ကူးသွားမယ်ငါသွေးဆက်ကြတဲ့နောက်ကမင်းလိုက်ခဲလမ်းပြောင်းနေတာလမ်းပြလိုက်သေးတယ်เนาะအဲ့ဒါဘီကုတူအာသာစကိုပေါ်မကောင်းပေမဲ့ကောင်းတယ်ဆိုတာပြလောင်းစိတ်ဓာတ်ပဲเนาะအဲ့ဒီလိုစိတ်ဓာတ်မျိုးဟာဖြူစင်တဲ့စိတ်ဓာတ်လို့ခေါ်တယ်အဲ့ဒီလိုလမ်းပြပြီးတော့ကယ်တင်လိုက်ဒါဘဝတစ်ခုပဲဘဝတစ်ခုဒီလိုနေတာလေအေးကောင်းပြီအခုလို့ဘဝမှာနေတဲ့အခါမှာထပ်ပြီးတော့ပြောရမယ်ဆိုစီးပွားရေးမျက်စိနဲ့ရှိဖို့လိုတယ်ဓမ္မရေးရမျက်စိနဲ့ရှိရမယ်စီးပွားရေးရမျက်စိဖြင့်ဘဝမှာကြီးပွားတိုးတက်ဖို့စီးပွားရှာရမယ်လူဆိုတာစီးပွားမရှိရင်မဖြစ်ဘူးစီးပွားရှာရမယ်တရားတဲ့နေရာနဲ့စီးပွားရဓမ္မအတိရှိသည့်အတွက်ကြောင့်เนาะသူစီးပွားရှာတဲ့ဤကိုထိန်းတာမကောင်းတဲ့နေနဲ့စီးပွားမရှာဘူးကောင်းတဲ့နေနဲ့စီးပွားရှာတယ်ကိုယ်ချင်းတရားနဲ့စီးပွားရှာမျိုးထိန်းထားတဲ့အတွက်ကြောင့်သူပုဂ္ဂိုလ်ရလာတဲ့စီးပွားသည်ဓမ္မလတ္ထတရားသဖြင့်ရတဲ့စီးပွားအဲ့ဒီတရားသဖြင့်ရတဲ့စီးပွားနဲ့ခုနကဓမ္မအတိညာဉ်နဲ့နှစ်ခုပေါင်းပြီးတော့မိမိကိုယ်တိုင်လည်းချမ်းသာအောင်နေတယ်မိမိပတ်ဝန်းကျင်ကိုလည်းချမ်းသာအောင်ထားတယ်မိဘကိုလည်းလှုပ်ကြွေးတယ်ဆွေမျိုးသားချင်းတွေကိုလည်းထောက်ပံ့တယ်မိမိကိုးကွယ်တဲ့ဘာသာတရားကိုလည်းထောက်ပံ့နေဆိုရင်အလုပ်တွေလုပ်တာဒါအကောင်းဆုံးလုပ်တဲ့လုပ်နည်းကဘောရပါနော်ဘုရားမြတ်စွာဘုရားဒီလိုလမ်းညွှန်ထားတယ်ကဲကောင်းပြီနေ့စဉ်ဘဝတစ်ခုအကျိုးရှိအခြေခံအားဖြင့်အကျိုးရှိအောင်နေတယ်ဆိုတာအကုသိုလ်မဖြစ်အောင်နေ့စဉ်ဘဝလူဖြစ်လာရင်စီးပွားရှာရမှာပဲမရှာလို့မရဘူးနော်စီပွားရှာရမယ်လူရဲ့လုပ်ငန်းတာဝန်တွေကိုဆောင်ရမယ်ဆောင်ရတဲ့အခါမှာစိတ်ဖြူစင်အောင်ထားပြီးဆောင်ရတာဆိုငါလုပ်တဲ့အလုပ်တွေအများအတွက်အကျိုးဖြစ်ပါစေငါလုပ်တဲ့အလုပ်တွေအများအတွက်အကျိုးဖြစ်တဲ့အလုပ်ဖြစ်ရမယ်လို့ Đi lưu sinh ra bì đó lâu đó là sinh có ngoài tuyệt chú sĩ ổng đi. Cái gì để chú sĩ ổng, sinh miệng miệng. Lưu sư ra dù sinh này tự tỏa ra đi. Ở đó, thầm mà ạ tì nè nè sử lưu sinh, đi để chú sĩ đi. Nì nì gà sở bà nè nè ạ. Đó cả mà nì giá bông nì của bà bì đó chì mẹ sinh. Bên nhà mê rùi nè nì nè, bên nhà sĩ rùi nè nì ạ mà tu vô. Bên nhà mê rùi bốc đồ gà đó, thì bà con xa hẹn bí ô. Thì bà con xa bí ô sở bí đó. À chú cháu xô con này mà sinh ra vô. Dạ yên dạ dạ lô. Thì bên nhà mê rùi bốc đồ gà đó, phá vô bê ai ôm dư rô sinh. Sa vô, tao vô, bió vô, bá vô gà đuôi hình đi bình bà mà mới sinh ra. Hóa trắc khu lý ở đây mới sinh ra. Bình nhà này nê ra giá đó, ở đây sinh ra thế mà. Ở đây mùi ra thế mà. Bình nhà này ở đây mùi ra, bình nhà này ở đây sinh ra, ở cao dấu. Rồi bình nhà này ở đây sinh ra, sửa ra, khôn à lưu sinh ra vì ở đây sinh ra. Bởi lưu lý này ngà lý rì nhà rì công đoá đà lê, sửa ra gô gô gô. Sự xí bì đó. Cao nền ní nè câu ọng để chuyển bí rõ toàn là cao nền ní nè tâm ở đi cái sản này bắt đầu bí rõ nhớ sọ bí át kênh của rõm nhá lệ thật đồ khá gà lạ rõng á nhớ sọ bí át yên nông đồ quán quê phía đề mà hà nà mạ sọ xí tát nà rõ mà đế bà sạc khu ở nhà ít rê yà rê xin nữ rõ rà yên ạ khu ở yên mà hà nà mạ sọ tạ kì quên mê nà xí ế rì tạ kì quên mê ngạ tôi yết tham ái sinh ra về yao ni rồi xin, nó tôi yết tham ái sinh ra ta cái ra cái sinh yao, tôi đã bằng phi bi lu, tôi đã bằng anh đi rồi, tôi sinh ra đó rồi ta cái ra cái thì phi đó rồi, ở đây lu, ta cái ra cái sinh yao để khám à, nhớ sao bây giờ có sao để, sinh bây giờ để, tôi biết rồi tôi bảo anh để cứ yả là để khám à. Lưu đi hát đeo này đeo mà đu giá vô nê ra thái nạ. Ní em yêu mưu nê. Nê ní thái ní em yêu mưu nê bó hoa mà nê thái nha nê. Ê đi nê thái nê thế à. Thế bí đồ đồ phô. Vên đô nê ní nê nê bố cóm lê. Tư mê gó ngạc anh lọc mạng đá xa cóm nó. Bó hoa mà vên đô ní nê nê bố cóm lê phê á lê. Sô rõ. Nhớ sọ bia gạc. Sinh miền này đã mạc anh em áp dụng đi nha mà khó thả nó. Chị gắn áp dụng nó khó nà lưu đi nha mà. Để chá tâu đàn đi nó nhớ sọ bia khó thả là. Chị gắn áp dụng khó nà lưu đi nha mà. Cô vọng. Ở đó đi nha mà biểu áp mẹ sở lưu sinh. Lưu lọc kà yáu là để lưu đi hạ. Lưu bùa yá là để sở lưu đi khu tù gắn nhau nhạc. Thứ đó. Lưu bố hoa gồm nhá sọ bia gạ. Bên lưu tông tạp bia gạ lê sinh. Lưu đi hà lê. Ở đây bố hoa gồm cú tù lê lâu đê, á cú tù lê lâu đê. Cú tù chú phê nê chá lưu lưu bố hoa yá lạ chá. Yá lạ đi bè chá, lưu bố hoa mà tu khá trâu khá sá, nâm yếu khán sá nê chá. Tu khá cao nhu chá nà đi, cú tù đi gạ chú phê đê khá cao nê. Cú tù gạ gạ chú mê phê đê khá xe nê chá đê. A con đuôi lại, a số đuôi lại, lưu bông lưu bùa, tu khát tu khát. Lưu là để cái này là a con này, số yo lưu là già nà. Cái số gì lưu để bốc gửi già rồi, bây giờ rồi không số lô xin, nghe bao mà to. Nghe giao đi để bốc gửi già rồi, chẳng là tu khát số là để xem mà mới xí à. Chẳng là để số là lâu mà mới xí. Cú tu cao mu, chỉ phụ anh ta lâu mà mới xí để bây bông bùa. Giáo nì đề bác gồ rì à. À cú tù càng tất tên nè lâu là ghê đề bác gồ rì. À cú tù càng chú bí lúc nhé bông yào quả. Lưu bông nhà rào cú tù á cú tù nà cú yào lâu đề. Hô bia má bông yào quả đề bác gồ rì nhà rào cú tù càng sinh tích cao nì đề chồng. Tù khá bông tất tê. Chẳng là tù khá à bí xì. Lưu bông mà rào chẳng là tù khá à bí xì. Ít đá bí. Lưu bông lưu bòi yáo là rẻ khả mà. Lưu đi gô chí lại. Đeo nè đeo. Mùi yà bà. A sen đang quả chá nì ra đi xì. Mùi yà bà sen đang quả chá rẻ xì ra. Thế chú bố gồm ạ. မွေးလာကြတဲ့ကိုကကိုယ်အင်္ဂါမစုံဘူးမွေးလာကြတဲ့ကိုယ်အင်္ဂါမစုံဘူးရုပ်ရည်အဆင်မလှဘူးအချီးတန်နေအချီးတန်ရောမကဘူးကိုယ်အင်္ဂါမစုံဘူးအတိညာမရှိဘူးဟောအောက်တန်းကနေမွေးလာတဲ့ဟာရှိပြီးတော့ဆင်းရဲဒုက္ခတအားကြီးစားဖို့နေဖို့အမတန်မှခင်းတဲ့ဘဝလေလူဖြစ်ပေမဲ့တယောက်နဲ့တယောက်အခြေခံရင်းကိုမတူလာဘူးစားဖို့နေမပြေစုံဘူးဆင်းရဲတယ်ယောဂထူပြောတယ်အဲ့ဒီပုဂ္ဂိုလ်မျိုးကတခုဩတချို့ပုဂ္ဂိုလ်ကြတော့မွေးလာကြတဲ့ကထက်ထက်တန်တန်ချမ်းသာတဲ့အိမ်မှာမွေးတယ်ရုပ်ရည်အစဉ်ရူပกายလည်းပြည့်စုံတယ်အတိညာလည်းရှိတယ်ဟောလူ့ဘဝမှာကဒီလိုအနေထားအခြေခံကဖြစ်လာတာဒါဒီပုံမှာတည်ပြီးတော့ကြိုးစားတာမကြိုးစားတာကနောက်တကန်တာကြိုးစားလို့ရတဲ့စီးပွားဥစ္စာကနောက်တကန်တာအဲ့တော့အခြေခံအခြေအနေကမတူဘဲနဲ့ဖြစ်လာမတူဘဲနဲ့ဖြစ်လာတဲ့အခါဆိုပါစို့နေကြတဲ့အနေထားမျိုးကိုရောက်လာပြီးတော့တချို့ပုဂ္ဂိုလ်တွေကနှိမ့်ကြတဲ့အနေထားကိုရောက်လာပြီးတော့လှုပ်တဲ့အလုပ်တွေကလည်းပဲနှိမ့်ကြတဲ့အလုပ်တွေလုပ်တယ်။ဘာတွေတော့ juice right တွေလုပ်တယ်။နော် juice right လုပ်ငန်းတွေလုပ်တယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်မျိုးကိုမြတ်စွာဘုရားကအမောင်တဲကအမောင်တဲသွားမဲ့ပုဂ္ဂိုလ်မျိုးလို့ဒီလိုခေါ်တယ်။သူနေတာလည်းအမောင်တဲမှာရောက်။သူလှုပ်နေတဲ့အလုပ်တွေကလည်းပဲအမောင်တဲရောက်ဖို့အလုပ်တွေကြီးပဲ။တဖြည်းဖြည်းမောင်သွားမယ်လို့ဆိုတယ်เออတချို့ပုဂ္ဂိုလ်ကြတော့ခဏလုံးပြည့်ပြည့်စုံစုံနဲ့ဘဝမှာအတိညာလည်းရှိတယ်ရုပ်ရည်ပกายလည်းပြည့်စုံတယ်သို့တော်လည်းအဲ့ဒီပုဂ္ဂိုလ်ကဒုစရိုက်တွေလုံနေပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကအလင်းထဲကနေပြီးတော့အမှောင်ထဲနေတဲ့ပုဂ္ဂိုလ်ဖြစ်သွားတယ်ဒါလည်းရှိတယ်လေတချို့ရုပ်ရည်ရူပกายလည်းပြည့်စုံတယ်ဒီကောင်းဖွားခင်သာသမီလည်းဖြစ်တယ်ခိုးဆိုးနေတာမျိုးကြလို့ရှိရင်မကောင်းတဲ့ဒုစရိုက်တွေပဲဝါသနာပါပြီးလုံနေလို့ရှိရင်ဒါအမှောင်အလင်းလေးရောက်ရတဲ့တန်းနဲ့အမှောင်နဲ့သွားနေတဲ့ပုံကိုပဲအေးဒီဘဝမှာဒီကောင်းကင်သာသမီဖြစ်ပြီးတော့ကိုရင်ကပြည့်ပြည့်စုံစုံနဲ့ရောက်လာပြီးတဲ့အခါမှာကောင်းတာတွေကြီးပဲလုံမယ်ဆိုလို့ရှိရင်အလင်းထဲမှာနေပြီးအလင်းသွားမဲ့ပုံကိုအဲ့တော့ကိုနေတာဟာအလင်းထဲနေပြီးတော့အလင်းထဲကိုသွားဖို့အလုပ်အလင်းထဲမှာပဲနေဖို့အရေးကြီးတယ်ပေါ့ဒါကတစ်ချက်ပေါ့ခုနမဟာနာမဘုရင်ကြီးကမြတ်စွာဘုရားကိုမေးတာအရှင်ဘုရားတဲ့တပည့်တော်တို့နေကြထိုင်ကြတာတယောက်နဲ့တယောက်မတူဘူးဗျာဘယ်နည်းနဲ့နေရင်ကောင်းမလဲလို့ဆိုတော့မြတ်စွာဘုရားကအေးဒီမေခွန်းအလွန်ကောင်းတယ်နေနည်းကားကိုမြတ်စွာဘုရားကဆုံးမဩဝါဒပေးအကြံပေးတယ်ဒါကအတော်အစင်မြင့်တဲ့နေနည်းကားတစ်ခုမြတ်စွာဘုရားအကြံပေးတယ်အဲ့တော့အခုလိုနေနီးကားနဲ့နေနိုင်အောင်လူဆိုတာအရင်ချင်းကလိုအပ်သေးတယ်နော်အလုတ်တာဝန်တစ်ခုကိုလုပ်ပြီဆိုရင်အရင်ချင်းကအရေးမကြီးဘူးလားတာဝန်တစ်ခုထမ်းဆောင်တော့မယ်ဆိုရင်ထိုတာဝန်နဲ့ထိုက်တန်တဲ့အရင်ချင်းရှိဖို့လိုတယ်လေအခုလည်းပဲအစင်းမြင့်တဲ့နေနီးကားနေတော့မယ်ဆိုရင်အဲ့ဒီအတွက်လိုအပ်တဲ့အရင်ချင်းတွေကဘာလို့ဆိုတော့မြတ်စွာဘုရားကတဒါလို့ခေါ်တဲ့ကိုယ့်အလုပ်ပေါ်မှာကိုယ်ယုံကြည်ချက်ရှိရမယ်ဒါဟာအရေးကြီးတယ် confidence လို့ယုံကြည်ချက်ရှိရမယ်ယုံကြည်ချက်မရှိရင်မအောင်မြင်ဘူးတဲ့ယုံကြည်ချက်ရှိမှအောင်မြင်တယ်လို့တခုပါဒါယုံကြည်ချက်ရှိရမယ်ဒါယုံကြည်ချက်မရှိသေးရင်ရှိအောင်လုပ်ရမယ်ရှိရင်ခိုင်မာလာအောင်လုပ်ရမယ်ယုံကြည်ချက်ဘယ်ရာမှသူ့အတူဖြစ်လာတာမဟုတ်ဘူးလေ့ကျင့်ယူရတာရှိနော်အားကစားသမားတယောက်တည်းကြည့်ပေါ့အားကစားသမားတွေအငြင်းလေးချင်းနေရမလေးချင်းမရဘူးလေဟောလာစစ်တပ်ထဲမှာအမှုထမ်းတာတို့ရဲထဲမှာအမှုထမ်းတာလေးချင်းနေကြတာပေါ့ငြင်းရင်လေးချင်းကျမ်းမာရေးလူချင်းတဲ့ပုဂ္ဂိုလ်လေးချင်းကြောင်းတက်တဲ့ကလေးတွေရောလေးချင်းနေရတာပဲဖတ်တယ်အဲ့တော့လေးချင်းမှုဟာအည်သွေးရဖို့လို့ဒါကြောင့်မို့လိုအပ်တဲ့အရည်သွေးတစ်ခုရဖို့ရအတွက်နေချင်ရမယ်။နံပါတ်1လိုအပ်တဲ့အရည်သွေးက confidence လို့ခေါ်တဲ့တတ်တာ။အဲ့ဒီ confidence ဆိုတဲ့တတ်တာမရှိဘူးဆိုရင်သူ့လုပ်ငန်းမအောင်ဘူးတဲ့လုပ်ငန်းအောင်မြင်ဖို့အတွက် confidence ရှိရမယ်။ဒါတစ်ခု။နောက်တစ်ခုကယုံကြည်ချက်ရှိုံနဲ့မပြီးသေးဘူး။ကြိုးစားရမယ်။လုံလဝီရရှိရမယ်။ဒါတစ်ခု ဲ့တော့လုံလဝိရိယရှိမှအောင်မြင်တယ်လုံလဝိရိယမရှိမအောင်မြင်ဘူးဆိုတာလောကမျက်မြင်အားဖြင့်လည်းထင်ရှားတယ်လေအရာရာမှာရှင်ပြိုင်မှုနဲ့ကြိုးစားနေကြတာမကြိုးစားမရဘူးဒါကတော့သိချာเนาะကြိုးစားအထုတ်တဲ့ပုဂ္ဂိုလ်ကြီးအထိတ်တန်းရအောင်ဒါကြောင့်လုံလဝိရိယရှိရမယ်တဲ့လုံလဝိရိယရှိမှအောင်မြင်တယ်လုံလဝိရိယမရှိမအောင်မြင်ဘူးတဲ့ဒီကိစ္စနောက်တစ်ခုဘာရှိဖို့လိုလို့ဆိုတော့တတိကြိုးစားတဲ့အခါမှာတတိရှိဖို့လိုသေးတယ်အရန်ကြိုးစားလို့လည်းမရဘူးเนาะတတိရှိရှိကြိုးစားဖို့ဒါကြောင့်တတိဆိုတာ mindful ပေါ့ကိုလုံးဝမဲ့အလုပ်တစ်ခုပေါ်မှာ mindful ဖြစ်နေရမယ်အမြဲဒီနေ့လုပ်တဲ့လက်ဖြင့်ကလုံးချင်မှလုပ်မယ်ဆိုရင်မရဘူးဇွဲရှိရမယ် mindful ရှိနေရမယ်ကိုလုံးတဲ့ဒါကြောင့်တတိဆိုတာလည်းလိုအပ်တယ်နောက်တစ်ခုကဘာလိုအပ်တော့ဆိုရင်တမာတိတမာတိဆိုတာစိတ်တည်ငြိမ်တာလူတယောက်ဟာစိတ်မငြိမ်ဘူးခဏမငြိမ်ဘူးဆိုရင်ဒီပုဂ္ဂိုလ်ဟာအောင်မြင်မှုမရနိုင်စိတ်တည်ငြိမ်မှုအဲ့ဒါမှအရေးကြီးတယ်တရားထုတ်မှတမာတိရှိရတာမဟုတ်ဘူးဘယ်နေရာမှာဆိုတမာတိရှိရစိတ်တည်ငြိမ်မှုမရလို့ရှိရင်မအောင်မြင်နိုင်ဘူးကိစ္စလည်းဒါကြောင့်မလို့အာယုတစ်ခုတည်းပေါ်မှာစိတ်ကတည်ငြိမ်နေတာမျိုးစိတ်လွဲ့နေတာမျိုးမဖြစ်เสียရဘူးစိတ်တည်ငြိမ်မှုဆိုရယ်တမာရီဟာစွာအတခုပဲတမာရီမရှိရင်မအောင်နိုင်ဘူးတမာရီရှိမှအောင်တယ်နောက်ဆုံးလိုအပ်ချက်တစ်ခုကဘာလို့ဆိုပညာဒါတော့သိအရေးကြီးပညာဆိုတာလုံးသိတာလားမလုံးသိဘူးလားဟောဒီနှစ်ခုခွဲခြားပြီးတော့သိရကိုလုံးနေတဲ့အလုပ်ပေါ်မှာအများအားဆန်းစစ်ပြီးတော့သိနေရပြောတဲ့နာလားမပြောတဲ့မူလားစိတ်ကူးတဲ့နာစိတ်မကူးတဲ့မူလားလုံးတဲ့မလုံးတဲ့ဆိုတာကိုခွဲခြားမှမသိဘူးဆိုရင်ဘာတွေဖြစ်တယ်ဆိုရင်မလုံးတဲ့နာကိုလုံးပြီးရဲ့အကျိုးပြက်ပြားသွားလုံးတဲ့နာကိုမလုံးခဲနေတယ်အကျိုးပြက်ပြားတယ်လောကမှာလုံးတဲ့နာနဲ့မလုံးတဲ့နာရှိတယ်လူတွေကအပြစ်တင်ကြတယ်ဟိမလုံးတဲ့နာလုံးလို့ဒီကောင်ဒုက္ခရောက်တယ်လို့ကပြောတယ်လုံးတဲ့နာမလုံးရင်လည်းဒုက္ခရောက်တတ်တယ်နော်လုံးတဲ့နာကိုလုံးရအဲ့တော့လုံးတဲ့နာကိုလုံးရမယ်မလုံးတဲ့နာကိုရှောင်ရမယ်အဲ့ဒါမှအကျိုးစီးပွားတစ်ခုရနိုင်တယ်ပညာကတော့အဆင့်ဆင့်တစ်ခုပြီးတစ်ခုမြင့်သွားတယ်ပညာမျိုးရှိဖို့လို့တယ်ပေါင်းလိုက်တော့ဒီအည်သွေး၅ရက်မိမိရဲ့စိတ်ဓာတ်ထဲမှာဒီအည်သွေး၅ရက်နဲ့ခိုင်မအောင်တည်ဆောက်ပြီးတဲ့အခါကျတော့ဘယ်လိုနေမလဲဘာနဲ့နေမလဲဘာနဲ့ခန္ဓာကတရားကောင်းစေပေးခဲ့တယ်ဓမ္မအသိနဲ့နေမယ်ကဲဓမ္မအသိဆိုအမြဲတမ်းကျေပြန့်နေစတာဘုရားမြတ်စွာဘုရားနေစရာအာယုံလေးတွေကိုပေးထားနေစရာအာယုံကလည်းအမြဲတမ်းတွေ့ပါတယ်ဘုရားကိုကြည်ညိုကြတဲ့ဥပဒကဥပဒိကမတွေဆိုလို့ရှိရင်ဘုရားမြတ်စွာရဲ့ဂုံအည်သွေးတွေကိုအလုံးသိနေကြတယ်အဲ့တော့မြတ်စွာဘုရားရဲ့ဂုံကိုအာယုံပြုပြီးတော့တလို့နေလို့ရမြတ်စွာဘုရားကဲ့ခုအရဟံသမ္မာသမ္ဗုဒ္ဓဝိသသသမ္မာထတခုစီတခုစီဘုရားရဲ့ခုပေါ်တဲ့ပူလာအောင်အတိညာနဲ့စဉ်းစားလို့ပို့ပြီးတော့နားလည်အောင်လေးလာဖတ်ရှုပြီးမြတ်စွာဘုရားရဲ့ခုတွေကိုနှလုံးသွင်းဆင်ပြီးတော့နေတာနေဆုံးဒီရုပ်တုတော်ကြီးကစပြီးတော့ရုပ်ပုံကနေစပြီးတော့မြတ်စွာဘုရားတကယ်ကိုတော်မြတ်ရဲ့ဒီငြိမ်နဲ့ဒီစွမ်းအားတွေတိလဂုံတွေတမာရီဂုံတွေပညာဂုံတွေဒါတွေကိုအာယုပြုနိုင်အောင်လုပ်ရအောင်เนาะအဲ့တော့ဘုန်းကြီးတို့ဒီဂျာမနီကိုနှစ်ဆက်သွားပြီးတော့ပြီးတော့မှတင်တန်းပို့ချအဲ့ဂျာမန်မျိုးသမီးကြီးတယောက်ကရှောက်ဖို့သူကနှုတ်ကဝါဘုရားဘာသာမဟုတ်ပါဘူးဘုရားဘာသာမိသားစုကမဟုတ်ဘူးအခုတော့ဘုရားဘာသာဆစ်ဆစ်ဖြစ်သူကဘာပြောလို့ဆိုဘုရားရဲ့ရုပ်ပွားတော်ဖူးလိုက်ရလို့ရှိရင်စိတ်ထဲမှာတိတ်ချင်နူးတယ်တည်ငြိမ်တဲ့မျက်နာတော်နဲ့ထိုင်နေတာကိုကြည့်ရတယ်အလွန်ကိုစိတ်ထဲမှာချင်နူးမှုရတယ်လို့ဘုန်းကြီးကပြောဦးတယ်နောက်ဂျမန်အမျိုးသမီးကြီးတယောက်ကဗမာပြည်ကရုပ်ပွားအဲ့ဒီဗမာပြည်ကရုပ်ပွားတော်လေးဆင်းနူးတော်လေးသူတခြားနိုင်ငံတနိုင်ငံကဝယ်တွေးလို့ဝယ်ထားတယ်နဲ့သူကရုပ်ပွားကတော့ဗမာပြည်ရုပ်ပွားပဲ ဲ့ဒီယုတ်ွားဆင်းလူတော်လေးကို तू ตွားရအရာပြဲ့တော့တစ်တံနဲ့ထဲตွားရအရာပြဲ့ तू နေတဲ့နေရာမှာအဲ့ဒီယုတ်ွားဆင်းလူတော်လေးတင်ထားပြီဒီယုတ်ွားဆင်းလူတော်လေးကိုအာယုံပြုပြီးတော့ तू နေဒါလေးယုတ်ွားတော်လေးကိုဖူးနေရင် तू စိတ်ထဲမှာချီးမြှုပ်နေတယ်ပုံတော်ကနေပြီးတော့နောက်ဂုံတော်ထိအောင်ရပုံတော်ပဲဖူးဖူးဂုံတော်ပဲဖူးဖူးပုံတော်ဆိုတာဘဂဝါထဲမှာပါတာပေါ့နော်အေးအဲ့တော့မြတ်စွာဘုရားတခင်ကိုရောမြတ်ရဲ့ဂုံကိုအာယုံပြုပြီးတော့နေလိုက်တဲ့အခါမှာဘုရားကိုအာယုံပြုနေတဲ့အချိန်မှာတရားချစ်ခင်သူတော်စင်ပြိတ္တတို့စဉ်းစားကြည့်အဲ့ဒီအချိန်မှာလောဘစိတ်ကြီးဖြစ်သလားဖြစ်ဒေါသဆိုတဲ့အမုန်းတရားတွေဝင်လာသလားမဝင်ပါဘူးခင်ဗျာဘုရားကိုလည်းပတ်သက်ပြီးတော့တွေးဝေးနေတာမျိုးရှိသလား
ရှိပါဘူး
မရှိဘူးဆိုတော့လောဘလည်းဖြစ်မလာဘူးဒေါသလည်းဖြစ်မလာဘူးမောဟလည်းဖြစ်မလာဘူးဆိုတော့အကုသိုလ်တွေအဲ့ဒီချိန်မှာတည်ငါအဖြစ်ငြိမ့်နေတယ်လို့ပြောတာเนาะငြိမ့်နေတယ်ဒီအကုသိုလ်ဆိုတဲ့ဒီသဘာဝတရားတွေကငြိမ့်နေလို့ငြိမ့်သွားလို့ရှိရင်သူကဆက်ငြိမ့်သွားခဏခဏဖြစ်နေရင်လှုပ်ရှားပြီးထကြွတယ်သူကယောဂများလို့ပြောငြိမ့်နေတယ်မလှုပ်ရှားဘူးnon active ဆိုလို့ရှိရင်အမလို့တော့မလို့ရင်အန္တရာယ်ရှိဒီအကုသိုလ်တွေကလည်းပဲထို့တူပဲလောဘကရှိနေပေမဲ့လို့ခုနကငြိမ်သွားလို့ရှိရင်သူ့ရဲ့လှုပ်ရှားမှုမလာမလာရင်မနှောကလည်းမဖြစ်ဘူးဝစီကံလည်းမဖြစ်ဘူးကာယကံလည်းမဖြစ်ဘူးဝစီကံကာယကံဓာတ်တွေမမြောက်ဘူးဆိုလို့ရှိရင်သူ့ရဲ့ action မလာတော့ဒါကိုပြောတာစာပေကျမ်းကမှာပါဠိလိုလောဘပရိယုဋ္ဌာနံစိတ်တဏ္ဏဟောတိစိတ်ထဲမှာလောဘဖြစ်မလာဘူးတဲ့ဘုရားကုံကအာပြုဒေါသဖြစ်မလာဘူးမောဟဖြစ်မလာဘူးဘုရားကုံထဲမှာလည်းစိတ်ကတဖြောင်းနဲ့ကြည်နူးနေတယ်အဲ့တော့ကြည်နူးနေတဲ့ကဘာဖြစ်တုံးဆိုစိတ်ထဲမှာဝမ်းသာဘုရားကိုအာရုံပြုနေအလုံးခံစားမှုပါလိမ့်မယ်ဘုရားကိုအာရုံပြုပြီးနေလိုက်တဲ့အချိန်မှာဝမ်းသာမှုတွေဖြစ်လာကြည်နူးမှုလေးတွေဖြစ်လာတယ်။ဝမ်းသာမှုဖြစ်လာလို့အလုံးလောက်ဖြစ်လာတဲ့အခါမှာပီတိဆိုတဲ့နှစ်ချိုင်မှုလေးတွေဖြစ်လာတယ်။ဒါကုသဏမှာဖြစ်မဖြစ်စဉ်းစားကြည့်နော်။မဖြစ်သေးရင်ဖြစ်အောင်လေ။ပီတိဆိုတာလေးဖြစ်လာ။အဲ့ဒီပီတိဆိုတာလေးဖြစ်လာလို့ဆိုရင်ကိုယ်လည်းငြိမ်းချမ်းလာတယ်၊စိတ်ကလည်းငြိမ်းချမ်းလာတယ်။ဒါတွေကတောင်းဆိုနေရတဲ့အရာတွေမဟုတ်ဘူးတဲ့။ဒီ process ကဒီတစ်ခုလာရင်ဒီတစ်ခုလာကုန်လာမှာပဲတိတ်ချာ။ဆိုတော့တရားစင်မိကြောင်းလေးကိုဖွင့်လိုက်လို့ရှင်အလင်းကိုတာဖို့တမင်တကာခေါ်ရသေးလားမ
ခေါ်ပါဘူ
းအမောင်ကိုပယ်ဖြောင်းဖို့တမင်တကာလုပ်ဖို့လိုသေးလ
ား
မလိုဘူးအလင်းလာတာနဲ့အမောင်ပျောက်တာဒါသူ့ဘာသူ့ဆွမ်းဆောင်သွားတဲ့ဟာပဲနော်အေးဒါကြောင့်မလို့မြတ်စွာဘုရားကိုအာယုံပြုပြီးစိတ်လေးကြည်နူးလာတဲ့အခါမှာပါမောဇာဆိုတဲ့ဝမ်းမြောက်ဝမ်းသာဖြစ်လာတယ်ပါမောဇာဆိုရင်ဝမ်းမြောက်ဝမ်းသာဖြစ်လာတာနဲ့တိုင်နဲ့ယင်ထဲမှာပီတိဖြစ်လာယင်ထဲမှာပီတိဖြစ်လာလို့ရှိရင်ကိုယ်လေးကငြိမ်းချမ်းသွားတယ်စိတ်ထဲမှာလည်းငြိမ်းသွားတယ်ကာယပတ္တိစိတ်တပတ္တိကိုယ်ငြိမ်းချမ်းတယ်စိတ်ငြိမ်းချမ်းကိုယ်ငြိမ်းချမ်းစိတ်ငြိမ်းချမ်းတော့ဘာဖြစ်လာတော့ဆိုဒုက္ခချမ်းသာတာစိတ်ထဲမှာချမ်းသာချမ်းသာတော့ဘာဖြစ်လို့စိတ်ကလေးငြိမ်းသွားတယ်ဒါအခုလက်တွေ့ချက်ချင်းရနိုင်တဲ့အကျိုးလေးနေ့စဉ်ဘဝမှာအဲ့ဒီလိုနေမယ်ဆိုလို့ရှင်စိတ်ကလေးတည်ငြိမ်မှုလေးရဖို့ဟာဒါအရေးကြီးတခါတည်းအကျတော့တစိုးတစ်ခုသောအကြောင်းကြောင့်လူတွေမှာစိတ်မတည်ငြိမ်ဘူးလေတောကဖြစ်စရာတွေဂျုံတယ်နော်ဒေါသဖြစ်စရာတွေဂျုံတယ်အမျိုးမျိုးပြဿနာဂျုံလာတဲ့အခါမှာစိတ်တည်မတည်ငြိမ်ဘူးအဲ့တော့မတည်ငြိမ်လို့ရှင်အခုလိုဘုရားကိုအာရုံပြုပြီးတော့နေလိုက်မယ်ဆိုရင်စိတ်လေးကတည်ငြိမ်ပြီးတော့ငြိမ်းချမ်းသွားဒီမျိုးကိုမသိတဲ့ပုံစံတွေကြတော့တခြားနေ့နဲ့တည်ငြိမ်အောင်လုပ်ကြတယ်အိတ်ဆေးတွေတောက်တယ်လို့ဝီဆေးတွေလုပ်တယ်လို့ဆိုဟောဒီကနေပြီးတဆင့်ဆက်ပွားလာတဲ့အကျိုးဆက်တွေကအများကြီးမကောင်းတဲ့အကျိုးတွေဆက်ခံရများတရားဓမ္မမှာစိုက်တဲ့ဖက်မရှိဘူးဟာလားဘေးထွက်ဆိုးကျိုးဆိုတာမရှိဒီတည်ငြိမ်မှုကဘေးထွက်ဆိုးကျိုးမရှိတခြားစိတ်ငြိမ်စေတွေတို့ dread တွေတို့အဲ့လာတွေကတော့ဘေးဒဆူဆူတွေအများကြီးလာတယ်။အဲ့ဒီနည်းနဲ့စိတ်တည်ငြိမ်အောင်ကြိုးစားရင်တော့ဒုက္ခရောက်တယ်နော်။ ဟောတရားဓမ္မနဲ့တင်းငင်အောင်ကြိုးစားလိုက်ပါစေအဲ့ဒီဘေးအတွက်ဆိုကြမရှိပဲနဲ့ထာဝရဉာဏ်ဉာဏ်နဲ့ဉာဏ်ဉာဏ်ဟိုရတယ်ဒါမြတ်စွာဘုရားကမဟာနာမကိုကြံပေးတာမင်းခုနကအည်သွေးငါးခုနဲ့ပြည့်စုံအောင်လုပ်ပြီးလို့ရှိရင်ဘုရားကိုအာရုံပြုလိုက်ပြုလိုက်တဲ့အချိန်မှာမင်းစိတ်ကဝမ်းမြောက်ဝမ်းသာတွေဖြစ်လာလိမ့်မယ်လောဘတွေဒေါသတွေမောဟတွေငြိမ်သွားလိမ့်မယ်ငြိမ်သွားတ င်လာတယ်ဆိုရင်မငြိမ်တာထင်ရှားတယ်။လောဘဖြစ်ရင်လည်းဟိုဟာလိုခြင်းဒါလိုခြင်းထလာရင်မငြိမ်ဘူးသူကလည်းလှုပ်ရှားတာပဲ။မောဟဆိုတာကြတော့ကိုလိုထင်ဒီလိုထင်အမှန်မမြင်တာဒါလည်းသူကလည်းငြိမ်တာမဟုတ်ဘူး။အဲ့တော့မငြိမ်တဲ့သဘာဝတရားတွေဟာဒီဘုရားရဲ့အာယုံအာယုံပြုရာကနေစိတ်ကလေးငြိမ်ကြသွား။တမာရိယ။ကဲနောက်တနည်းရှိသေးလားဆိုမြတ်စွာဘုရားဆက်ဟောတယ်။နောက်တနည်းကဘုရားကုံကိုအာယုံမပြုဘူးဆိုလို့ရှိရင်ဓမ္မကုံကိုအာယုံပြုကြည့်လိုက်။သွားခါတော့ဘဂဝတာတံဘုရားဟောထားတဲ့တရားတွေမှန်ကန်နေတန်တိဋ္ဌိကောကိုယ်တိုင်ကြည့်လို့ရတယ်ကိုယ်တိုင်ဉာဏ်နိုင်တယ်အကာလီကောဒီခုချင်းအခုချမ်းသာတယ်အခုစိတ်ထဲရောက်အခုချမ်းသာချိန်ဆိုင်တယ်မလို့မဲ့ကုသိုလ်လို့ဆိုရင်အခုမဲ့ကြရင်ဖို့ဝါချိန်ဆိုင်တယ်မလို့ချက်ချင်းအကျိုးရတယ်အေဟိပတိကောတကယ်အစ်စ်မှဖြစ်လို့ဘယ်သူ့ကိုပဲဖြစ်ဖြစ်ဖိတ်ခေါ်ပြီးတော့ပြတိုက်တယ်။ဩပဏိယကောတခဏလေးပဲဖြစ်ဖြစ်စိတ်ထဲမှာနှလုံးသွင်းလိုက်လို့ရှင်ယင်ထဲမှာငြိမ့်သွားတယ်။ပစ္စတံဝိရိတဘောဝิญญူကိုကျင့်တာကိုပဲသိလို့ရတယ်။ကိုတိုင်ခံစားလို့ရတယ်။အဲတရားကုံလို့တွေကကိုကျင့်တတ်တဲ့အရာလေးတစ်ခုကိုနှလုံးသွင်းပြီးတော့ဩတရားရဲ့သဘာဝတွေကအလွန်ကြည်နူးစရာကောင်းတာပါလားလို့အာယုပြုနေမယ်ဆိုရင်ခဏပြောတယ်လောဘဖြစ်ဥမလားမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်အလုံးငြိမ်ကြပါငြိမ်သွားတာကိုအကြောင်းပြုပြီးတော့ဝမ်းသာမှုဖြစ်လာတယ်ဝမ်းသာမှုဖြစ်ရင်ပီတိဖြစ်လာမယ်ပီတိလိုက်လာမယ်ပီတိလိုက်လာလို့ရှင်ကိုယ်စိတ်တွေငြိမ်ချမ်းလာမယ်ကိုယ်စိတ်တွေငြိမ်ချမ်းလာတဲ့အခါကျတော့ချမ်းသာလာမယ်အဲ့ဒီအချိန်မှာနာရကျင်နာကြိုက်တာခဲတာတွေလည်းအကုန်ပြောက်တင်းရှင်းနေတဲ့အကုန်ပြောက်ပြီးတော့ဟောစိတ်လေးကငြိမ်ကြသွားတယ်သမารိယပါအဲ့ဒီမှာမြတ်စွာဘုရားကဗာမင်းရှိတယ်ဆိုဝိသမပတ္တယဂဇာယသမပတ္တောဝိဟရတိအေးမငိမ့်ချမ်းတဲ့တ ত্ত্ব ဝါတွေထဲမှာငါငိမ့်ချမ်းအောင်နေနိုင်တယ်ပေါ့ဟုတ်လားအလုံးကပူလောင်နေတဲ့ထဲမှာငါငိမ့်ချမ်းအောင်နေနိုင်တယ်လို့အပြပိစ္ဆာရပိစ္ဆာယပရိပဇာယတ ত্ত্ব ဝါရီအလုံးဒုက္ခရောက်နေတဲ့အချိန်မှာငါချမ်းမြမ်းသာသာနေနိုင်တယ်လို့ဒီလိုပြောလို့ရတယ်။ပဇာရှိရုံနဲ့ချမ်းသာတာမဟုတ်ဘူးလေ။တိုက်ကြီးနဲ့ကားကြီးနဲ့နေရုံနဲ့ချမ်းသာတာမဟုတ်ဘူး။စိတ်ပူပန်းနေရရင်ချမ်းသာတာပဲဟုတ်မလဲ။အေးဒါကြောင့်မြတ်စွာဘုရားကနေနီးကဘယ်လိုနေရမလဲဆိုရင်လောကမှာအကျိုးရှိရှိနေဖို့ဒီလိုနေနိုင်အောင်ကြိုးစားပါကဲတရားကုံကိုအာယုံမပြုဘူးဆိုရင်အရိယတန်ခါးတွေကိုအာယုံပြုလိုက်သုတ်ပတိပန်တော်မင်္ဂန်နဲ့အချင်းချင်းရတယ်ဥစုပတိပန်တော်ဖြောင်းဖြောင်းမတ်မတ်ကျင်းရတယ်ညာယပတိပန်တော်နိမလမှန်ကျင်းရတယ်တာမိစီပတိပန်တော်မှန်မှန်ကန်ကန်ကျင်းရတယ်အဲ့ဒီတိုင်မဂ္ဂင်ရှင်ပါအကျင့်တရားကိုကျင့်သည့်အတွက်ကြောင့်အာဟုနေယောလူတိုက်တန်းတိုက်လာတဲ့ပါဟုနေယောနော်လက်ဆောင်တွေထိုက်တန်းလာတယ်ဒိုက်ခိနေရောအလူတန်းတွေကိုလက်ခံတိုက်လာတယ်ရည်စူးလူတဲ့လက်အလူတန်းတွေကိုလက်ခံတိုက်လာတယ်အနုတ္တရပုံညာခိတံလောကတာလောကကြီးတစ်ခုလုံးရဲ့ကုသိုလ်စိုက်ပျိုးတဲ့မြေွက်ကြီးဖြစ်လာတယ်ဒီလိုဆိုအဲ့ထဲကတန်ခါကုံကိုအာရုံပြုပြီးတော့ကြီးလိုက်မယ်ဆိုလို့ရှင်လေခုနကအာယုံပြုနေတဲ့အခိုက်မှာဆိုရင်လောဘဒေါသမောဟမလာဘူးမလာရင်စိတ်ငြိမ်းချမ်းပြီးတော့ခုနအကျိုးတွေအဆက်ဆက်စိတ်တည်ငြိမ်သွားအောင်ဒီထီအောင်အဆင့်လင်းရောက်သွားမှာပဲကဲအဲ့ဒါလို့မဟုတ်ရင်နောက်တစ်ခုပါလို့ဆိုရင်ကိုယ်တိလကိုယ်စင်နေ့စဉ်မှာလူ့အကြောင်းလေးဆိုငါးပါးတိလအဲ့တော့ငါးပါးတိလဆိုတာသိအရေးကြီးတာတော့ငါးပါးတိလကလောက်အရေးကြီးတော့ဆိုလို့ရှိရင်ငါးပါးတိလကဝရိတတိလလို့ခေါ်တယ်တဘာမှာရှောက်လို့မရငါးပါးသီလနဲ့ပြည့်စုံမှလူဘဝမှာပြည့်စုံအကျိုးတရားအနေနဲ့ပြောတာเนาะအဲ့ဒါလေးကိုနည်းနည်းစဉ်းစားကြည့်လူတယောက်ဟာ
ဘာဘာတိလာတဲ့ကဉာဏ်နဲ့တိလာ၄ပါးကိုပြည့်စုံအောင်ချင့်ခဲ့တဲ့အတိတ်ဘဝတုန်းကပါဏာတိပါဒမလုံးခဲ့ဘူးဆိုလို့ရှိရင်အေးကောင်းတဲ့ဘဝချမ်းသာတဲ့ဘဝလူဘဝရလာပြီမယ်လို့ယောဂများတဲ့အတက်တူတယ်ဟုတ်ကဲဘသူအတက်တူခြင်းမလို့ဘသူယောဂများခြင်းမလို့နော်အဲ့တော့ငါးပါးတိလာတဲ့ကပါဏာတိပါဒမလုံးခဲ့လို့ရှိရင်ဖြစ်ဒီဖြစ်လာတဲ့ဘဝမှာယောဂများမယ်အတက်တူတယ်ဒါအကျိုးအပေါ်ဆုံးအပြစ်ပဲအဲ့ဒါအပေါ်ဆုံးငရဲကြတာမကြတာအတာထနော်ငါးပါးတိလရဲ့အပေါ်ဆုံးအကျိုးလေးအကြည့်ချအောင်ခံကဲကြံတဲ့တိလ၄ပါးလုံတယ်အရိဏဒါနမလုံဘူးရလာတဲ့ပစ္စည်းဥစ္စာတွေဟာရတော့ရပါရဲ့ခဏခဏပြက်တယ်မိလောင်တဲ့ထဲပါသွားတယ်ရေးတိုက်တဲ့ပါသွားတယ်ကုပစ္စည်းအမြဲတမ်းအကိုကိုခံရတယ်ပျက်စီးခံရတယ်အမျိုးစုံပဲဖြစ်ကြံတာတွေလုံတယ်အသက်လည်းရှိတယ်ခုံတည်လည်းရှိတယ်သို့တော့ပစ္စည်းခဏခဏပြက်အရိဏဒါနမလုံဘူးဒါလည်းကောင်းလားမကောင်းဘူးနော်နောက်တစ်ခုကာမိသုမိစ္ဆာသာနာမလုံဘူးဆိုလို့ရှိရင်လူမုံများတယ်အ ਨੇ ဆုံးအပြစ်ကလူမုံများသူ့ဘယ်သူမှမတည့်ဘူးမတည့်တာကသူမဟုတ်တာလို့လို့မတည့်တာမဟုတ်ဘူးသူ့မျက်နှာကြည့်တာနဲ့ဒီဘဝမှာပြည့်ချင်လောကမှာ6တိုင်အမုန်းခံနေရတဲ့ပုဂ္ဂိုလ်တွေရှိဒီဘဝအနေနဲ့ပြောရင်6တိုင်မုန်းတာပေါ့သို့သော်သူလောက်ခဲ့တယ်ခင်ဗျဟိုရင်တော့ကြားဖို့ကလည်းမဇာလန်းနေတဲ့တောင်မှပဲအဲ့ဒါဂျာကူရီအလုတ်လုံးတဲ့ပုဂ္ဂိုလ်ဟာအပြင်းမာတောင်တော့မထွက်ရဲဘူးကြောက်ရအောင်เนาะဇက်ခုံထဲမှာကလို့ရှိရင်ခဲနဲ့တောင်ပေါက်ခံရတာလေဆိုအဲ့တော့လူမုံများတယ်နောက်ပြီးတော့ဘာဖြစ်နိုင်လို့ဆိုရင်ကြားမဟုတ်မားမဟုတ်ဟောတဲ့လို့ဂေးတို့ဘာတို့အမျိုးတွေဖြစ်တတ်တယ်လက်စပီယန်တို့ဂေးတို့ဖြစ်တတ်တယ်ဒါအပေါ်ဆုံးအပြစ်လို့ပြောတာနော်ဇန္တာတွေဘလောက်ကောင်းကောင်းဒီဟာမပြည့်စုံရင်ဟောလူလောကမှာပြည့်စုံပါအောင်မလားမပြည့်စုံဘူးမိဘကလည်းချမ်းသာတယ်ပစ္စည်းဥစ္စာတွေလည်းအသက်လည်းရှည်တယ်ဒါပေမဲ့လူကအဲ့ဒီပုံစံမျိုးဖြစ်နေတယ်ဆိုရင်ဟောလူပြည့်ရကျုပ်တဲမနဲ့တော့ကဲနောက်တစ်ခုကဒီပြည့်ရတွေတော့လုံပါတယ်ဘုဒ္ဓဝါဒမလုံဘူးဆိုလို့ရှိရင်သူစကားဘယ်သူမှမယုံညံ့သူစကားဘယ်သူမှမယုံညံ့ပဲနေရာမှာသူဩဇာမရှိဘူးလူလောကရောက်လာတဲ့အခါကဲနောက်တစ်ခုကကျန်တာတွေအကုန်လုံးနဲ့သူ့ဓာမေရမယုံမလုံဘူးဆိုလို့ရှိရင်ဖြစ်လာတဲ့ဘဝမှာယူတူတူနှံ့တန်တန်ဖြစ်ကြောင်းတောင်းတောင်းဖြစ်နော်ကြက်မပြည့်ဘူးလို့ပြောကြတဲ့လူတွေဖြစ်ဦးလားရှိတယ်လူတော့လူဖြစ်လာတယ်အေးပစ္စည်းဥစ္စာချမ်းသာတယ်အသက်လည်းရှိတယ်နော်လူချင်းလူငယ်လည်းပေါ်ပါရဲ့ယူလည်းယူသားပါရဲ့ဒါပေမဲ့လို့ကြက်မပြည့်ဘူးဖြစ်လူရတဲမခံရအောင်အဲ့တော့ငါးပါးတိလာတဲ့ကတခုမှလျှော့လို့မရအောင်နော်အကုန်လုံးဆိုလို့ရှိရင်အသက်ရှင်ရမယ်ကျန်းမာရမယ်ပစ္စည်းဥစ္စာချမ်းသာရမယ်လူချင်းလူကင်ပေါ်ရမယ်ဩဇာရှိရမယ်နော်ပညာရှိရဟောယူယူနန်းနန်းမဟုတ်ဘဲနဲ့ဒီကြည့်တဲ့ပညာရှိအဲ့တော့ငါးပါးတိလာလုံလို့ရှိရင်ဒီအကျိုးတွေကရဒါမှလူဘဝမှာပြည့်စုံတဲ့လူဘဝဖြစ်မှာပေါ့ငါးပါးတိလဖောက်ပြက်ခဲ့ရင်တခုတော့ချို့ရင်းသွားလိမ့်မယ်အေးကိုတိလလေးကိုကိုဆင်ကျင်ကြည့်လိုက်လို့ရှိရင်အော်ကျိုးတာပေါက်တာကြားတာမရှိပဏာရိပါဒဆိုလို့ရှိရင်တေစီလိုတဲ့စိတ်နဲ့ဘယ်တတ္တဝါကိုမှငါမတတ်ဘူးအရိဏဒါနဆိုတာသူများပစ္စည်းကိုလည်းပဲငါမတရားသဖြင့်မယုံသားတဲ့စိတ်နဲ့မသူစီရမှာမယုံကာမိသုမိစ္ဆာစာရဆိုတာနဲ့လည်းလောကရှောင်ခြင်းနဲ့ဘုဒ္ဓဝါဒဆိုတာလေရေစရာအနေနဲ့တော့ငါမပြောဘူးမှန်မှန်ပဲပြောတယ်နော်သူရမေရဆိုဝေလာဝေးကျမ်းမာရေးအတွက်ဆိုပြီးတော့မတော့ဘူးဘုရေစေအဲ့ဒီလိုပြည့်ပြည့်စုံစုံရှိလာတဲ့ကိုတိလာလေးကိုကိုဆင်ရင်ဝန္တာဘုမဖြစ်နိုင်ဘူးလားအေးကိုတိလာကိုတွေးပြီးတော့ဝန္တာလို့ဆိုတယ်မြတ်စွာဘုရားမြတ်စွာဘုရားရှင်ရှင်ဝေးဝေးတွေမခေါ်ပါဘူးလက်တွေ့ကြတာကိုတိလာကိုဆင်ရင်လို့ရှင်လေခုနလိုစိတ်ကလေးတည်ငြိမ်သည်ထိအောင်အကျိုးရသွားမယ်တဲ့။ဟောနောက်တစ်ခုကဘာဆင်ញင်စဉ်းစားနိုင်လေတော့ဆိုရင်ကိုယ့်ရဲ့စွန့်လွတ်မှုစွန့်ကျဲမှုဒါနဆိုလို့ရှိရင်အခုပြောတာတော့ဘုန်းကြီးတွေလူမတရားလူမဒီလိုဒါနလို့ထင်ကြတာနော်။အိမ်မှာနေတဲ့အချိန်မိသားစုကြွေးဖို့မွေးဖို့ခွဲဝေပြီးဆောင်ရွက်နေတဲ့ပုဂ္ဂိုလ်မစ္စရိယမရှိဖို့တိတ်လို့မစ္စရိယရှိလို့ရှိရင်ခွဲကြခွဲကြလောက်တက်တယ် ဒါတော့သူ့ကိုဒါတော့ငါဘောနဲ့ဆိုပြီးတော့ခွဲထားတယ်အဲ့ဒါလို့မစ္စရိယမရှိဘူးကိုယ့်ရဲ့မိတ်ဆွေတင်ကားတွေကိုလည်းပဲဒီကိုပိုင်တဲ့ပစ္စည်းဥစ္စာကိုแชร์လုပ်နိုင်တယ်ပေးနိုင်တယ်ကမ်းနိုင်တယ်မရှိတဲ့ပုဂ္ဂိုလ်တွေကိုလည်းแชร์လုပ်နိုင်တယ်ပေးနိုင်တယ်ကမ်းနိုင်တယ်ဆိုတော့ဟောအလုံးကလည်းသူ့ကိုချစ်ခင်ရအလုံးကလည်းလူရင်းသူစီကိုလာတောင်းကြတယ်အားကိုးကြတယ်ယုံကြည်ကြတယ်ဒါကိုယ့်ရဲ့စာကားကုန်လို့ခေါ်တယ်အဲ့ဒီစာကားကုန်ကိုအာရုံပြုလိုက်လို့ရှိရင်ကြည်နူးစရာတွေတွေ့လာမယ်ကြည်နူးစရာတွေ့လို့ရှိရင်ခန္ဓာသမားတွေစွာအားတွေဖြစ်လာမယ်နောက်ဆုံးတစ်ခုကတော့ဒေဝတာနုဒ္ဓတိလို့ခေါ်တယ်ဒေဝတာနုဒ္ဓတိဆိုတော့နတ်တွေပူဇော်တဲ့အာမျိုးမဟုတ်ဘူးနတ်တွေတတိယတာမျိုးမဟုတ်ဘူးဒေဝတာနုဒ္ဓတိရဲ့အတိတ်ပဲကအေးဘုံတကူကြီးတဲ့နတ်တွေနတ်ပြည်မှာရှိဒါယုံကြည်ချက်နဲ့ဘုရားဟောတာကိုယုံကြည်ချက်နဲ့တွေ့ရတဲ့စကားเนาะအဲ့ဒီနတ်တွေဟာတတ္တရယ်သီလရယ်သုတရယ်စာကရယ်ပညာရယ်ဆိုတဲ့ဒီအယီသွေးကောင်းတွေရှိလို့နတ်ပြည်မှာဖြစ်တာအဲ့ဒီအယီသွေးကောင်းတွေငါမှာရှိနေတယ်လို့နတ်တွေကိုနှိုင်းရှင်ပြီးတော့ကိုယ်တဏ္ဍာမှာလည်းရှိတယ်နတ်တွေမှာရှိတဲ့ဒီအယီသွေးကောင်းတွေရှိလို့သူတို့နတ်ပြည်ဖြစ်တယ်လို့ငါမှာလည်းဒီအယီသွေးကောင်းတွေရှိနေတယ်လို့ကိုယ့်ရဲ့အည်သွေးတွေကိုအာယုံပြုတာကိုဒေဝတာနုဒ္ဓတိလို့ခေါ်တယ်။နတ်တွေကိုတတိယတာကိုပြောတာမဟုတ်ဘူး။ဒေဝတာနုဒ္ဓတိရဲ့အဓိပ္ပာယ်နော်။တတ္ထသီလသုဒ္ဓစာကပညာ။တတ္ထသီလသုဒ္ဓစာကပညာနဲ့ပြည့်စုံလို့ဘုံတကူကြီးတဲ့နတ်တွေဖြစ်တယ်။အဲ့ဒီတတ္ထသီလသုဒ္ဓစာကငါမှလည်းရှိတယ်လို့စဉ်းစားနိုင်တာအမှတ်ရနေတာတတိထားနေတာဆင်ញင်တွေးတောနေတာဟာဒေဝတာနုဒ္ဓတိအဲ့ဒီဒေဝတာနုဒ္ဓတိကလည်းခုနလိုပဲလောဘရောတာမောဟဖြစ်မှုကိုတားပြီးတော့စိတ်ထဲမှာကြည်နူးပြီးတော့ဝမ်းမြောက်မှုတွေစိတ်ငြိမ်းချမ်းမှုတွေနော်ချမ်းသာမှုတွေတမာရိယာမှုတွေကိုဖြစ်ပေါ်စေတယ်အဲ့ဒီမြတ်စွာဘုရားကဒီနေရာမှာ6မျိုးပေးထားဒီ6ခုတည်းကတစ်ခုခုနဲ့နေဒီလိုနေနိုင်အောင်ဘာတွေလိုတော့ဆိုခုနကတတ္တာဆိုရယ် confidence ရှိရမယ်ဝီရိယဆိုရယ်ကြိုးပမ်းအထောက်မှုရှိရမယ်တတိကြီးစွာထားရမယ်တမာတိရှိရမယ်ပညာဉာဏ်ရှိရမယ်အဲ့ဒီ၅မျိုးလုံလောက်မှအခုလုပ်တဲ့လုပ်ငန်းဟာအောင်မြင်မယ်လို့ဗုဒ္ဓမြတ်စွာကဘဝမှာဓမ္မအတိနဲ့အကျိုးရှိအောင်နေရမည်ဆိုတာအဲ့ဒီနည်းနဲ့နေတာကိုဆိုလိုပါတယ်လို့ဗုဒ္ဓမြတ်စွာမဟာနာမတုံမှာဟောခဲ့ပါတယ်အေးဒါကြောင့်မလို့တရားချိန်ခင်သူတော်စင်ပြိဿတို့ဒီရရှိလာတဲ့မိမိတို့ဘဝမှာဘယ်ပုံပဲနည်းနေကြမလဲလို့ဆိုရင်တို့ဘဝဟာဓမ္မအတိနဲ့အကျိုးရှိအောင်နေကြမယ်လို့အလုံးမိမိတို့စိတ်ထဲမှာဆုံးဖြတ်ပြီးတော့ဓမ္မအတိဖြင့်အကျိုးရှိအောင်နေနိုင်ကြပါစေကုန်သတည်းမေတ္တာပို့ရအောင်တတ္တဝါများစွာ
တတ္တဝါများစွာ
ဒိယံကွာ
ဒိယံကွာ
ခံလာကြပါစေ
ခံလာကြပါစေ
မေတ္တာရေချမ်း
မေတ္တာရေချ
မ်းဘုံကဖြန်း
ဘုံကဖြန်း
ငြိမ်းချမ်းကြပါစေင
ြိမ်းချမ်းကြပါစေ
တသေချမ်းပါတ
သေချမ်းပါ
သူချမ်းသာ
သူချမ်းသာ
တို့ရာဆန္ဒပြေပါစေ
တို့ရာဆန္ဒပြေပါစေ
ဓမ္မောတရံပြိဝိတဝါနဝိသာတဗ္ဗေတမုဟတာအစရမရာတိတိဘာဝနိဗ္ဗာနံယန္တုတာရောဓမ္မောတရံလောဘဒေါသမောဟစိတ်တောင်းကင်းပြောက်ကြည်တရားစီကိုပြိဝိတဝါဝန္တာရှင်ပြတောက်ကြရနာကြရကုန်သောကြောင့်ဝိသာသဗ္ဗေပူဇာညံ့နောက်ကိလေသာအစရိတဥပဒမရတို့သည်တမုဟတာပိဉ္စဘဲတွင်ရေမတင်တကဲ့သို့ကင်းစင်လွင်ပြောင်းပေမရောက်အောင်ပယ်ဖြောင်းအပ်ကုန်သည်ဟွန်တူစင်စစ်မသွေဖြစ်ကြပါစေကုန်သတည်းအာစရမရံအိုခြင်းလဲကွာနာခြင်းလဲကင်းသေးခြင်းလဲရှင်းထသောဒီဒီဘောင်ကိလေသာဥပုခသည်ကင်းငြိယာအစစ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်အိမြူတော်သို့သာရောတရားချင်းခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအဆင့်ဆင့်မြင့်နေမြင်၍မလင့်ပုံသည်ဆက်ရောက်တော်မူကြပါစေကုန်သတည်း
်